အလုံးသောယောဂီအပေါင်းတော်ကောင်းတို့ယခုချိန်ကမှစပြီးပရိစ္ဆသမုပ္ပါဒ်တရားနာကြားရမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်များမဟောကြားကြမည်မနာကြားကြမည်မှာတရားပဲရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတ္တသုံးကျင်ရုပ်ဆို၍ပူဇော်ကြတော်ကြပါကုန်သို့နမောတတ္တသေဝတော်ဘရဟတော်သမ္မာသမ္ဗုဒ္ဓတာနမောတတ္တာဘဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတာနမောတတ္တာဘဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတာမူလနှစ်ပါးအစရှိသောလင်္ကာများကိုရွတ်ဆိုပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနဲ့ပြသစ္စာနဲ့ခုရေကုအလွာအင်္ဂါ32ပါးတရားကိုများနေသုံးပါးစံမြတ်မူလပူဇော်ဝါနေကာလသုံးပြ630ဒီရှိသွဲကိုအလွယ်ကျပတ်သီစီယသည်သန္ဓရာမလကြောင်းသည်အဝိဇ္ဇာနှင့်သမာဓိခံဥပါဒံခံကြောင်းယုံသဘောအပင်မမျိုးမျိုးမပင်အမြင်မပြတ်သစ္စာတိဟံခံကြောင်းနံယုံနံယုံကြောင်းခံအဖမ်းမံသစ္ပြန်နည်းအလျောဇမတိယသာတိညာကသင်္ချာပြုခြင်းစီရင်ဖန်ခြင်းအကြောင်းရင်းကြောင့်လူနာများစွာတတဝါတို့ဖြစ်လာရမို့မဟုတ်ဉာဏ်ဖြင့်ရှိရောမင်္ဂလာတော်မျိုးနဲ့ကြက်ကလောပရိယတိစတင်တဲ့မဂ္ဂဝိပဿနာဓမ္မရိတ္တမှာကျင့်ပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာ9ရက်တရားပကံပွဲမှာယနေ့နံနဲ့ပရိစ္ဆသမုပ္ပါဒ်တရားတော်များစတင်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်ဆိုတာမိမိတို့ရဲ့တဏ္ဍာမှာဖြစ်နေတဲ့ခန္ဓာဖြစ်စဉ်ကိုပြောတာပါ။ဘာကိုပြောတာလဲ။ခန္ဓာဖြစ်စဉ်ခန္ဓာဖြစ်စဉ်မသိဘဲနဲ့တရားရှုမှတ်လို့မရပါဘူး။ရပါမလား။မရပါဘူး။ခန္ဓာဖြစ်စဉ်သိမှတရားရှုမှတ်လို့ရတယ်။ဘာဖြစ်လို့လဲမေးတော့တရားရှုမှတ်တာဒီပဲရင်တခြားကိုကြည့်တာလားခန္ဓာဖြစ်စဉ်ကိုကြည့်တာလား
။
ခန္ဓာဖြစ်စဉ်ကိုကြည့်တာခန္ဓာဖြစ်စဉ်ကိုကြည့်တဲ့အလုပ်ဒီတရားရှုမှတ်တဲ့အလုပ်เนาะဘာတယ်လဲခန္ဓာဖြစ်စဉ်ကိုကြည့်တဲ့အလုပ်ဒီတရားရှုမှတ်တဲ့အလုပ်เนาะတရားရှုမှတ်တဲ့အလုပ်ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကတရားရှုမှတ်ကြတဲ့တော်ကောင်းကြီးများဘာလုပ်နေတာလဲမင်းတို့ရဲ့ခန္ဓာဖြစ်စဉ်ကိုကြည့်တာနော်ဘာလို့တာတော့ခန္ဓာဖြစ်စဉ်ကိုကြည့်တာခန္ဓာဆိုတာကပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးယောက်ျားမိမလည်းမဟုတ်ဘူးအကောင်အထည်လည်းမရှိဘူးတဘာဝတရားလေးတွေအဲ့ဒီတဘာဝတရားလေးတွေကစိတ်ရယ်စိတ္တရယ်ရုပ်ရယ်အချင်းချုပ်လိုက်တော့ယုံနဲ့နာအချင်းချုပ်လိုက်တော့ယုံနဲ့နာယုံနဲ့နာနော်ယုတ်တရားကလေးတွေကလည်းတစ်ခုပြက်တစ်ခုဖြစ်ဖြစ်လာတဲ့တရားကလည်းပြက်နောက်တစ်ခုထပ်ဖြစ်ဖြစ်လာတဲ့တရားကလည်းပြက်နောက်တစ်ခုထပ်ဖြစ်เนาะဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့အစဉ်တန်းပြီးတော့ဖြစ်ဒါကိုခန္ဓာဖြစ်စဉ်လို့ခေါ်တယ်နတ်တရားတွေကလည်းပဲနတ်တရားကလေးတစ်ခုဖြစ်လာလိုက်ပြက်ပြက်သွားလိုက်ဖြစ်လာလိုက်ပြက်သွားလိုက်ဖြစ်လာလိုက်ပြက်သွားလိုက်အဲဒီလိုဒလဇတ်ဖြစ်ပြီးတော့ဒလဇတ်ပြက်နေတာကို ခန္ဓာဖြစ်စဉ်ကိုခေါ်တယ်ဖြစ်စဉ်ပေါ့နော်ဖြစ်စဉ်တခုတည်းဖြစ်နေတာမဟုတ်ဘူးအစဉ်တန်းပြီးတော့ဖြစ်နေတာနော်တခုတည်းဖြစ်နေတာမဟုတ်ဘူးဘယ်လိုဖြစ်နေတာလဲအစဉ်ကိုအစဉ်တန်းပြီးတော့ဖြစ်နေတာအဲ့ဒါခန္ဓာဖြစ်စဉ်လို့ခေါ်တယ်အဲ့ဒီခန္ဓာဖြစ်စဉ်မသိရင်ဘာဖြစ်မလဲဆိုရင်ခန္ဓာဖြစ်စဉ်ကိုမသိဘူးဆိုရင်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မပြောင်းဘူးပေါ့နော်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ပြောင်းပါမလားမပြောင်းပါဘူးခန္ဓာဖြစ်စဉ်မသိရင်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မပြောင်းဘူးဟုတ်လားပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မပြောင်းဘူးပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကဘာအမြင်လဲမေးရင်ဒိဋ္ဌိအမြင်ဘာအမြင်လဲပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ဒီဘာအမြင်ပါလဲမှန်တဲ့အမြင်လားမှားတဲ့အမြင်လားမှားတဲ့အမြင်အဲ့ဒီမှားတဲ့အမြင်ရှိနေလို့ရှိရင်အဲ့ဒီမှားတဲ့အမြင်ခံနေတဲ့ပုဂ္ဂိုလ်ဟာပဲနည်းနဲ့မှနိဗ္ဗာန်မရနိုင်ဘူးတဲ့နော်ဒီလိုဆိုရင်နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်များသည်အဲ့ဒီမှားတဲ့အမြင်ကိုပယ်သဖို့အရေးကြီးပါတယ်ကျန်တဲ့ကိလေသာတွေလည်းပယ်သရမှာပဲဒါပေမဲ့လို့အရင်အကြီးဆုံးပယ်သရမှာကအဲ့ဒီမှားတဲ့အမြင်ကိုပယ်သရမယ်ဘာအမြင်ကိုပယ်သရမှာလဲမှားတဲ့အမြင်မြန်မာလိုပြောလိုက်တော့မှားတဲ့အမြင်ပါဠိလိုပြောလိုက်တော့ဒိဋ္ဌိပါဠိလိုပြောလိုက်တော့အဲ့ဒီဒိဋ္ဌိဆိုတဲ့မှားတဲ့အမြင်ကိုပယ်တတ်ရမယ်ဒိဋ္ဌိအမြင်မှားတဲ့အမြင်ဆိုတာကဘယ်လိုမြင်တဲ့အမြင်ကိုမှားတဲ့အမြင်လို့ပြောတာတော့လို့မေးတော့ပုဂ္ဂိုလ်တ attva လို့မြင်တဲ့အမြင်နော်ပုဂ္ဂိုလ်တ attva လို့မြင်တဲ့အမြင်ကိုမှားတဲ့အမြင်လို့ဒီလိုခေါ်တယ်ဟုတ်လားအဲ့ဒီတော့ပုဂ္ဂိုလ်တ attva ဆိုတာမိမိနဲ့မိမိကိုယ်တိုင်ဆိုရင်တော့အတ္တပေါ့နော်အတ္တငါပေါ့ဟုတ်လားမိမိနဲ့ပတ်သက်တာဆိုလို့ရှိရင်တော့ငါနဲ့ပတ်သက်တာပေါ့နော်ငါကိုမှန်နိုင်ထားလိုက်ငါကိုပါဠိလိုပြောတော့ဘယ်လိုပြောမလဲအတ္တအတ္တကိုမှန်နိုင်ထားလိုက်အတ္တကိုမှန်နိုင်ထားပြီးတော့ကိုယ်နဲ့ပတ်သက်တာတွေကိုအတ္တနိယမိမိနဲ့ပတ်သက်တယ်မိမိနဲ့ပတ်သက်တာတွေကဘာတွေလဲလို့မေးရင်တော့လက်စမသက်ဘူးနော်ကိုပတ်သက်ခြင်းတာအားလုံးဟာအဲ့ဒါမိမိနဲ့ပတ်သက်နေတာတွေကြီးပဲဥပမာအရင်ကအဖြစ်ပြောမယ်ဆိုရင်ငါဇနီးငါခင်ပွန်းဒါမိမိနဲ့မပတ်သက်ဘူးလားပတ်သက်လားဒါမိမိနဲ့ပတ်သက်ငါဇနီးငါခင်ပွန်းကလည်းငါသားငါသမီးနော်ငါမီးငါပစ္စည်းဩငါဆွေမျိုးငါမီးငါဖဒါတွေအကုန်လုံးပါတာပေါ့နော်မိမိနဲ့နည်းနည်းလေးများယဉ်နှီးလို့ရှိရင်ဒါငါမိတ်ဆွေငါတငယ်ချင်းဟောငါဆိုတဲ့အတုံးလေးမပါဘူးလားပါလားဒါမိမိနဲ့ပတ်သက်တာမဟုတ်လို့ငါဆိုတဲ့အတုံးလေးပါသွားတယ်မုံတဲ့ပုံကိုကြတော့လဲဘယ်လိုလဲငါမုံတဲ့ပုံကိုငါပါသွားတာပဲနော်ခင်တဲ့ပုံကကလည်းပဲငါခင်တဲ့ပုံကိုမုံတဲ့ပုံကိုကြတော့လဲငါမုံတဲ့ပုံကိုချစ်တဲ့ပုံကလည်းငါချစ်တဲ့ပုံကိုမိတ်ဆွေပေါင်းသိဆိုလဲဒါငါတငယ်ချင်းနေရာတကမှာငါအကြည့်ပဲငါနဲ့ပတ်သက်တာအကြည့်ပဲမြို့ရွာဆိုလို့ရှိရင်လဲဒါငါမြို့ဒါငါရွာနိုင်ငံဆိုရင်ရောငါနိုင်ငံနော်အဲ့တော့ပစ္စည်းလေးတွေ့လဲဒါငါပစ္စည်းနေရာတကမှာငါနဲ့ပတ်သက်နေတယ်အဲ့ဒါအတ္တနိယလို့ခေါ်တယ်အတ္တရဲ့အတ္တနိယရဲ့ဘယ်နှမျိုးလဲနှမျိုးပါတယ်လဲပြောပါဦးအတ္တရဲ့အတ္တနိယရဲ့အတ္တကငါအတ္တနိယကငါနဲ့ပတ်သက်တယ်နော်အတ္တကငါအတ္တနိယကအဲ့ဒီနှမျိုးလုံးဟာဒိဋ္ဌိအမြင်တွေကြီးပဲမှန်တဲ့မြင်လားမှားတဲ့မြင်လားမှားတဲ့မြင်တွေကြီးပဲနော်ဒါဒိဋ္ဌိအမြင်တွေကြီးပဲအဲ့ဒီဒိဋ္ဌိအမြင်လေးရှိနေရင်တဲ့အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်မရနိုင်ဘူးတဲ့ဟုတ်ရဲ့လားဘာအမြင်ရှိလို့လဲဒိဋ္ဌိအမြင်ရှိတဲ့ပုဂ္ဂိုလ်နိဗ္ဗာန်ရနိုင်ပါမလားနိဗ္ဗာန်မရနိုင်ဘူးဒီလိုဆိုရင်နိဗ္ဗာန်လိုချင်ရင်ဘာအမြင်ကိုပြောင်းအောင်ဖြောင်းရမှာလဲနိဗ္ဗာန်လိုချင်ရင်ဒိဋ္ဌိကိုအမြင်ကိုပြောင်းအောင်ဖြောင်းနော်ဒိဋ္ဌိကိုတတ်ပေါ့နိဗ္ဗာန်လိုချင်ရင်ဒိဋ္ဌိကိုတတ်နိဗ္ဗာန်လိုချင်ရင်ဒိဋ္ဌိကိုတတ်ဒါအရေးကြီးလိုအပ်တာနော် ဒါဘုန်းကြီးတို့ခုပြောနေတာတွေကဒါတရားရှုမှတ်တဲ့အလုံးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်ကိုပြောပြနေတာကျေးဇူးတော်ရှင်ကမှာပန္နိတမဟုတ်ဆရာတော်ဘုရားကြီးချမှတ်ထားခဲ့တဲ့တရားရဲ့လုပ်ငန်းစဉ်ဟာဒါပဲဟုတ်လားဒါပဲအဲ့ဒီတော့ပြန်ပြောမယ်နိဗ္ဗာန်လိုချင်ရင်ဘာကိလေသာကိုတတ်ရမှာလဲဒိဋ္ဌိကိလေသာကိုတတ်တဏှာကိုတတ်ဖို့မလိုဘူးလားလိုပါတယ်နော်အဝိဇ္ဇာကိုတတ်ဖို့မလိုဘူးလားလိုပါတယ်ဒါပေမဲ့တဏှာတို့အဝိဇ္ဇာတို့ဆိုတာကအပယ်တို့ရောက်စီလောက်ပြင်းထန်တဲ့တဏှာလောက်တတ်နိုင်ရင်လုံလောက်တယ်နော်အကောင်လုံးမတတ်နိုင်ပေမဲ့လို့လည်းပဲဒီပုဂ္ဂိုလ်နိဗ္ဗာန်မရဘူးလားရမှာလားရပြီနော်တဏှာကိလေသာအကုန်လုံးမတတ်နိုင်ပေမဲ့လို့လည်းပဲနိဗ္ဗာန်မရနိုင်ဘူးလားရနိုင်လားရနိုင်ပါတယ်အကုန်လုံးမတတ်နိုင်ပေမဲ့နိဗ္ဗာန်ရနိုင်တယ်ဒါပေမဲ့လုံးဝမတတ်ဖဲတော့ဖြစ်မလား
ဖြစ်ပါဘူး
ဘယ်လိုတဏှာမျိုးတတ်ရမှာလဲအပယ်တို့ရောက်စေတတ်တဲ့တဏှာအပယ်ကိုပိုးချရလားအပယ်ကိုပိုးချလောက်အောင်ပြင်းထန်တဲ့တဏှာနော်အပယ်ကိုပိုးလောက်အောင်ကြမ်းတမ်းတဲ့တဏှာအဲ့ဒီတဏှာတော့သတ်ရမယ်ဒါပေမဲ့အကုန်သတ်ဖို့လိုလားမလိုသေးဘူးနော်အကုန်မသတ်နိုင်ပေမဲ့လို့လည်းပဲဒီဘုက္ခုနိဗ္ဗာန်ရနိုင်တယ်မရနိုင်ဘူးလားရနိုင်တယ်အဝိဇ္ဇာကိလေသာလည်းဒီတိုင်းပဲအပယ်တို့ရောက်စီနိုင်လောက်အောင်ပြင်းထန်တဲ့အဝိဇ္ဇာဒါတော့ပယ်တတ်ရမယ်နော်အဲ့ဒီလောက်မကြမ်းတမ်းတဲ့အဲ့ဒီလောက်မပြင်းထန်တဲ့အဝိဇ္ဇာကြတော့မပယ်တတ်ပေမဲ့လို့လည်းပဲနိဗ္ဗာန်မရဘူးလားရမှာလားရနိုင်တယ်ဒိဋ္ဌိကိလေသာကြတော့အမြင့်ပြတ်ပယ်တတ်နိုင်မှနိဗ္ဗာန်ရတယ်ဒါကွာခြားချက်ပဲနော်ဒါကွာခြားချက်ပဲဒိဋ္ဌိကိလေသာကိုနိဗ္ဗာန်လိုချင်ရင်ဒိဋ္ဌိကိလေသာကိုဘယ်လိုတတ်ရမှာလဲအမြင့်ပြန်ပယ်တတ်နိုင်မှနိဗ္ဗာန်ရမယ်နော်တစုံတစကျွင်းကြံနေသေးရင်နိဗ္ဗာန်ရပါမလ
ား
မရဘူးနိဗ္ဗာန်မရဘူးဒိဋ္ဌိကိလေသာလေးနည်းနည်းလေးကြံနေသေးရင်ကိုပဲနိဗ္ဗာန်ရပါမလားဒါသေးသေးချာချာမှတ်ထားနော်နည်းနည်းလေးကြံနေသေးရင်ကိုပဲနိဗ္ဗာန်မရဘူးမိမိရဲ့ခန္ဓာကိုယ်မှာဆံပြားကနေခြေပြားအဆုံးငါလိုများသွားထင်လိုက်ရင်အဲ့ဒီအထင်လေးရှိနေရင်နိဗ္ဗာန်ရပါမလားပဂရီတိုင်းဆိုလို့ရှိရင်တော့နော်ဆံမင်းလေးတစ်ပင်လဲလုဆံမင်းနော်ဘလုဆံမင်းနော်ငါဆံမင်းသွားလေးတစ်ချောင်းလဲဘလုသွားတော့ငါသွားပဲဟုတ်တယ်မလားခြေကြတော့လဲငါခြေလက်ကြတော့လဲငါလက်နောက်ဆုံးလက်သေးလေးလှီးထုတ်ပလိုက်တာကအစကိုယ်ခန္ဓာကိုယ်ကကွာသွားရင်တော့မှအော်ဒါငါလက်သေးလေးတွေငါကသွားဆွဲသေးတာနော်အဲဒီလိုငါတို့ဆိုတဲ့အစွဲဟာဟောဒီခန္ဓာကိုယ်တစ်ခုလုံးမှာအချက်စီရနေရာမရှိတော့အကုန်လုံးဆွဲနေတာမဆွဲဘူးလားဆွဲနေလားအဲဒီအစွဲကိုတဲ့ပြောင်းအောင်ဖြောင်းအောင်အဲဒီအစွဲလုံးဝမရှိအောင်ဖြောင်းအောင်နော်ငါနဲ့ပတ်သက်တာဆိုလို့ရှိရင်လည်းငါသားငါမယားငါပစ္စည်းငါဇနီးငါခင်ပွန်းငါမြည်ငါကငါဟာငါဥစ္စာဒီဆွဲတွေရှိတယ်အဲ့ဒီဆွဲတွေနဲ့ပတ်သက်လို့လဲပြောင်းအောင်ဖြောင်းအောင်မပြောင်းသမျှကာလပတ်လုံးဘယ်တော့မှနိဗ္ဗာန်မရဘူးเนาะနိဗ္ဗာန်မရဘူးအဲ့တော့သားတော့သားပဲလောကပညာအရာသားလို့တော့မခေါ်ဘူးလားခေါ်လားတော်တော်စိတ်ထဲမှာဆွဲနေတယ်ဒါငါသားဒါငါသမီးဒါငါနဲ့ပတ်သက်တာငါမပါရင်မပြီးဘူးငါမပြုတ်ပြင်လို့မရဘူးဒီလိုစိတ်ထဲမှာစွဲနေအဲ့ဒါဒိဋ္ဌိစွဲရှိနေသေးတယ်လို့ခေါ်တယ်နော်အဲ့ဒီတော့စိတ်ထဲမှာသားတော့သားပဲဒါပေမဲ့ပြုလို့ပြည့်စရာရှိတာပြုလို့ပြင်မယ်သို့တော်လဲစိတ်ထဲမှာစွဲမထားနဲ့မိမိရဲ့ဉာဏ်ထဲမှာကတော့ဩဒါလဲသူလဲယုတ်သဘောနဲ့နတ်သဘောယုတ်တရားနဲ့နတ်တရားပေါင်းစပ်ဖွဲ့စည်းထားတဲ့ခန္ဓာကိုယ်ပဲအကြောင်းဖြစ်လို့အကျိုးဖြစ်လာတာနော်မိမိခန္ဓာကိုယ်ကလည်းဘာကြောင့်ဖြစ်လာတဲ့ခန္ဓာကိုယ်လဲအကြောင်းဖြစ်လို့အကျိုးဖြစ်လာတဲ့ခန္ဓာကိုယ်ပဲသူတို့ရဲ့ခန္ဓာကိုယ်ကလည်းဘာကြောင့်ဖြစ်တော့အကြောင်းဖြစ်လို့အကျိုးဖြစ်လာတာတည်းကြီးပဲအကြောင်းမပါပဲနဲ့ဘယ်အကျိုးမှပေါ်လာတာမဟုတ်ဘူးအကြောင်းမပါပဲနဲ့ဘယ်အကျိုးမှပေါ်လာတာမဟုတ်ဘူးအကြောင်းရှိလို့အကြောင်းရှိလို့အကျိုးရှိတာဒီလိုဆိုရင်ဖြစ်ပေါ်လာသမျှအရာအလုံးတွေငါပိုင်တာလားအကြောင်းကပိုင်တာလားစဉ်းစားနော်ဟုတ်လား ငါပိုင်တဲ့အရာလားအကြောင်းကပိုင်တဲ့အရာလားဒီလိုဆိုရင်လောကပညာအဖြစ်တော့သားပဲသမီးပဲလို့ပြောမယ်။ဒါပေမဲ့သားတို့သမီးတို့ဆိုတာလေငါပြုတ်ပြင်လို့ဖြစ်တာလားအကြောင်းရှိလို့ဖြစ်လာတာလား။အကြောင်းမရှိပဲနဲ့ဘယ်ရာမှမဖြစ်ဘူး။ဒါကြောင့်သားတို့သမီးတို့ဆိုတာလေငါပိုင်တဲ့အရာတွေလားအကြောင်းကပိုင်တဲ့အရာတွေလား။ကံကလည်းပိုင်တယ်စိတ်ကလည်းပိုင်တယ်ဥဒုကလည်းပိုင်တယ်အာဟာရကလည်းပိုင်တယ်နော်။ပုဂ္ဂိုလ်တ attva လေးတယောက်ကံမပါပဲနဲ့ဘယ်တော့မှယက်တီလို့မရဘူး။ရပါ့မလား။မရပါဘူး။ကံမပါပဲနဲ့ဘယ်တော့မှယက်တီလို့မရဘူး။ကိုယ်ကဘလောက်ပဲယက်တီစေခြင်းနဲ့အသက်ရှင်စေခြင်းပင်မဲ့လို့လေကံကပြန်ခေါ်သွားရင်ပါသွားတာပဲ။နော်။ကိုယ်ပိုင်လို့လားမပိုင်လို့လား။မပိုင်ပါဘူး။ကိုယ်ပိုင်ရင်ကိုယ်ပိုင်လို့ရှိရင်မင်းခေါ်မသွားပါနဲ့။ထားခဲ့ပါလို့ပြောလို့ရမှာပေါ့။မရဘူးလားရ။ဒါပေမဲ့ကံကပြန်ခေါ်သွားတဲ့ဒီနေ့မှာအသက်ငယ်သေးကြီးတယ်မဟုတ်နော်။သာသမီဖြစ်စီမိဘဖြစ်စီဆင်မင်းကြီးကမ္မလမဖြစ်စီကံကပြန်ခေါ်သွားတဲ့အချိန်မှာပါမသွားရဘူးလားပါသွားရကိုပိုင်လို့လားကံကပိုင်လို့လားကံစရာအကြောင်းတရားနော်ကံစရာအကြောင်းတရားနောက်တကစိတ်ဆိုတာလည်းဖြစ်ရှိတယ်ကံရဲ့စိတ်ရဲ့ဥဒုရဲ့အာဟာရရဲ့စိတ်ဆိုတာလည်းအကြောင်းတရားသူ့ရဲ့စိတ်ကနော်သူ့ရဲ့စိတ်ကသွားခြင်းနဲ့စိတ်ပေါ်ရင်သူသွားမှာပဲကိုကမသွားစေခြင်းမင်းမဲလို့သူ့ရဲ့စိတ်ကသွားစေခြင်းနဲ့စိတ်ပေါ်ရင်သူသွားမှာပဲเนาะကိုကသွားစေခြင်းပေမဲ့သူ့ရဲ့စိတ်ကသွားခြင်းနဲ့စိတ်မပေါ်ရင်သူသွားမှာမလားဟောဒီလိုဆိုတော့သွားခြင်းမသွားခြင်းအနေထားမျိုးဆိုတာလေကိုပြုတ်ပြင်လို့ရတာလားသူ့စိတ်ကပြုတ်ပြင်တာလားသူ့စိတ်ကပြုတ်ပြင်တာသူစားခြင်းမှာစားတာပဲသူသွားခြင်းမှာသွားတာပဲလောကမှာစကားရှိတယ်မို့လားအမေဘလို့သိတဲ့ငါအိမ်မှာပျော်တယ်ဆိုတာနော်အမေဘလို့သိတဲ့ငါအိမ်မှာပြောတယ်သူစိတ်ရှိမှသူစိတ်အတိုင်းသူဆောင်ရွက်သွားတာပဲဒီပေါ်မှာကိုကနေပြီးတော့ဟာငါပိုင်တာပဲဒီလုပ်ကိုလုပ်ဆိုလုပ်သူစိတ်ကလုပ်ချင်မှသူလုပ်မှာပေါ့မလုပ်ချင်ရင်လုပ်ပါမလားသားပဲဖြစ်ဖြစ်သမီးပဲဖြစ်ဖြစ်မိပဲဖြစ်ဖြစ်အကောင်လုံးကိုစိတ်တိုင်းညာကိုလိုတိုင်းဖြစ်သလားမဖြစ်ဘူးလားဖြစ်ပါဘူးအလုံးသိကြပါတယ်နော်သူစိတ်နဲ့ဆန့်ကျင်ပြီးတော့ကိုဘာမှလုပ်လို့မရဘူးဟုတ်လားသူစိတ်နဲ့ဆန့်ကျင်ပြီးကိုဘာမှလုပ်လို့မရဘူးသူစိတ်ကဖြစ်ချင်းမှဖြစ်သွားတာသူစိတ်ကမဖြစ်ချင်းရင်ကိုဖြစ်စေခြင်းမင်းမဲလို့လည်းပဲမဖြစ်ပါဘူးဒီတော့သားပဲသမီးပဲဆိုပေမဲ့ငါပိုင်တာလားစိတ်ဆိုတဲ့အကြောင်းကပိုင်တာလားဟုတ်ပြီနံပါတ်၄အကြောင်းကကံနံပါတ်၄အကြောင်းကစိတ်စိတ်နံပါတ်၄အကြောင်းကနံပါတ်၁ကကံကိုကပိုင်တာလားသူကံကပိုင်တာလားတချို့တချို့မိဘတွေများသာသမီချမ်းသာအောင်မျိုးမျိုးပြုလုပ်ပေးထားကြတာပဲเนาะမျိုးမျိုးပြုပြင်ပေးထားကြတာပစ္စည်းအလူအလုံးခြုံငုံပြီးတော့သားကလေးသမီးကလေးချမ်းသာအောင်ပြုပြင်ပေးထားကြတာပဲသူကံကညံ့လာပြီဆိုရင်เนาะချမ်းသာအောင်ထားပေးတဲ့ကြားထဲကဆင်းရဲခြင်းနဲ့ဆင်းရဲသွားကြတာပဲလောကမှာမရှိဘူးလားရှိကိုယ်ကပိုင်တာလားကံကပိုင်တာလားကံကပိုင်တာငါသားလေးပဲမယ်ငါသမီးလေးပဲမယ်နေရတဲ့ကငါပိုင်တယ်လို့မမှန်နဲ့သူ့မှာလည်းသူ့ပိုင်တဲ့အကြောင်းတွေရှိတယ်နော်ကံကချမ်းသာစေခြင်းရင်ကိုဘာမှလုံးမပေးပေမယ်လို့လည်းပဲသားလေးတွေသမီးလေးတွေချမ်းသာသွားတာပဲနော်ကိုဘလို့ပဲကမဂရခံပြီးတော့ဂယုဒဇိုင်းနဲ့ပြုတ်ပြင်းပေးထားပေမယ်လို့လည်းပဲကိုမျက်စိနှလုံး꽌သွားတာနဲ့တပြိုင်တည်းဆင်းရဲသွားတာတွေလည်းတပုံကြီးပဲနော်မိဘတွေဘလောက်ပဲချမ်းသာချမ်းသာသားသမီးလက်ထက်ကြတော့အဆင်းရသွားတာတွေအများကြီးပဲကိုပိုင်လို့လားကံကပိုင်လို့လားအဲ့တော့ကံကလည်းပိုင်တယ်စိတ်ကလည်းစိတ်ကလည်းပိုင်တယ်နောက်တစ်ခါနံပါတ်3ကဥဒုကလည်းပိုင်တယ်ဘာကလည်းပိုင်တော့ဥဒုဆိုတာလည်းအကြောင်းတရားတစ်ခုပဲနော်အကြောင်းတရားတစ်ခုပဲဥဒုဆိုတာကအပူအေးပေါင်းခြင်းပေါ့ဟုတ်လားပေါင်းခြင်းလည်းဥဒုထဲမှာပါတာပေါ့အဘူတော့အေးတော့လဲဥဒ္ဒရမပါတာပေါ့နော်။ပေါင်းခြင်းကောင်းတဲ့တွေ့ရင်သားလေးတွေသမီးလေးတွေလည်းကောင်းသွားတာပဲ။ပေါင်းခြင်းမကောင်းတာနဲ့တွေ့ရင်မကောင်းတာတွေမဖြစ်ဘူးလားဖြစ်သွားလား။ကိုဖြစ်စေခြင်းတဲ့ပုံစံဘလောက်ပဲကိုကကြကြမမဆောင်ရွက်ပေးထားပေမဲ့လို့လည်းပဲပေါင်းခြင်းအနေထားအရာဖြစ်သွားတာပဲ။နော်။အဘူအေးစားတဲ့ရာသီဥတုအနေထားအရာဖြစ်သွားတာပဲ။ဒီလိုမဟုတ်လား။ ေးအမတပုပြင်းတောက်လောင်နေတဲ့နေပူကြီးထဲမှာသွားပြီးတော့နေမိမယ်ဆိုယောဂဗျာတွေမဖြစ်ဘူးလားဖြစ်လားကိုကဖြစ်စေခြင်းလားမကိုကမဖြစ်စေခြင်းမင်းမဲ့ဥဒုကဖြစ်ဆိုတော့ဖြစ်သွားရတာပဲနော်အပူအေးဆိုတဲ့ဥဒုကယောဂဗျာဖြစ်စေမဖန်တီးဘူးလားကိုဖန်တီးတာဟုတ်လားကိုကဖြစ်စေခြင်းလားဒါပေမဲ့ဥဒုကဖြစ်စေခြင်းတော့ဖြစ်သွားတာပဲနော်အမြဲတမ်းရတဲ့ရာသီဥတုမျိုးမှာအေးမိတာတို့နှာစီးတာတို့နော်ယောဂဗျာတွေမဖြစ်ဘူးလားဖြစ်လား
ဖြစ်ပါ
ဘူးကိုကဖြစ်စေခြင်းလား
ဖြစ်ပါ
ဘူးဘာကြောင့်ဖြစ
်
ဘာကြောင့်ဖြစ်တော့ဥတုကြောင့်ဖြစ်တာဘာကြောင့်ဖြစ်တော့ဒီလိုတော့ကိုပိုင်တဲ့အရာတွေလားဥတုပိုင်တဲ့အရာတွေလား ကိုမပိုင်ဘူးနော်ကိုတော့ကိုပိုင်ရဲ့လ
ား
ကိုတော့ကိုမပိုင်ဘူးကိုတိုင်းလည်းပဲကံကြောင့်ဖြစ်နေတာစိတ်ကြောင့
်
ဖြစ်နေတာဥဒုကြောင
့
်ဖြစ်နေတာကိုယ်ကိုယ်တော်မှကိုမပိုင်ပဲနဲ့သူများသာပိုင်ခြင်းလို့ရပါမလားနောက်တစ်ခါနံပါတ်လေးကအဟာရကြောင့်ဖြစ်တာဘာကြောင့်ဖြစ်တော့တဲ့တာလေးစားမိရင်တစ်မျိုးဟုတ်လားမတဲ့တာလေးစားမိရင်တစ်မျိုးအမျိုးမျိုးမဖောက်ပြန်ဘူးလားဖောက်ပြန်လားဖောက်ပြန်နေနော်တကြတဲ့ကြောင့်ပုံကော်ရင်းများမတည့်တာအိမ်လုံးဝမတည့်တဲ့အရာများဆက်ကျင်မဲ့ပစ္စည်းများသွားစားမိလို့ရှိရင်တခါတည်းကိုပဲအစာစိတ်သိမ့်ပြီးတော့ဟောခန္ဓာမဆောင်ရဘူးလားဆောင်ရဘလူကတတ်တော့အာဟာရကတတ်တာဘလူကတတ်တော့ကိုပိုင်လို့လားမပိုင်လို့လ
ား
ကိုတော့ကိုပိုင်ရလားကိုတော့ကိုမပိုင်ရင်သားတွေသမီးတွေပိုင်တယ်ဆိုတာဖြစ်ပါ့မလ
ား
ဖြစ်ဘူးဘလူကပိုင်တော့အကြောင်းတရားကပိုင်ဘုရားကပိုင်တော့အကြောင်းတရားကဘယ်နှပါလဲဘယ်သူတွေပါလဲကာယယ်စိတ်ယယ်ဥဒုယယ်အာဟာရယယ်ဘယ်နှပါလဲဒီလိုဆိုတော့ကိုယ်ခန္ဓာလည်းကိုမပိုင်သူတစ်ပါးခန္ဓာလည
်း
ကိုမပိုင်ခိတ္တခန္ဓာလာရောက်ဆောင်တွေ့ကြရသည့်အခိုက်အတန့်ကာလမှာပိုင်တဲ့ရောင်ရောင်ထင်ရှားရတာမဟုတ်ဘူးလားဟုတ်လ
ား
ခိတ္တခန္ဓာလာရောက်ဆောင်တွေ့ရတဲ့အချိန်ကာလကလေးမှာပိုင်တရားရောင်ထင်ရရတာတကယ်ပိုင်ရလ
ား
ကံကခေါ်တဲ့ဒီနေ့မှာကိုယ်လဲသွားရမှာပဲဟုတ်တယ်မလားသားတွေသမီးတွေသာသွားရမှာမဟုတ်ဘူးကိုယ်လဲသွားရမှာပဲเนาะကံကခေါ်တဲ့ဒီနေ့မှာသွားရမှာပဲစိတ်ကပြုတ်ပြင်းတဲ့ဒီနေ့မှာစိတ်ခိုင်းနေတဲ့ကိုမလုံးရဘူးလားလုံးရမှာလ
ား
ကိုယ်လဲလုံးရမှာပဲဥဒုရဖောက်ပြမှုကြောင့်ဥဒုရဓာန်ကိုမခံရဘူးလားအာဟာရရဲ့ဖောက်ပြန်မှုကြောင့်အာဟာရရဲ့တန်ကောမခံရဘူးလ
ား
ဘလူကပိုင်တာလဲအကြောင်းကပိုင်တာဘလူကပိုင်တော့ဒီလိုဆိုတော့ငါပိုင်တာမှမရှိပဲပဲအတ္တဆိုတာဘယ်ရှိပါ့မလဲနော်အာဝတနထေနအနတ္တာတဲ့အာဝတနထေနအာဝတဝတနထေနနော်အာဝတဝတနထေနကိုယ်အလိုမလိုက်ကိုယ်အကျင့်မဆောင်သူသဘောနဲ့သူအကြောင်းတိုက်ဆိုင်လို့ဖြစ်အကြောင်းပြတ်တော့အကျိုးပြစ်တဲ့အတွက်အဲ့ဒါအနတ္တတရားတွေနော်ဘာတရားတွေလဲကိုယ်ပိုင်လို့လားမပိုင်လို့လားကိုယ်လည်းကိုယ်မပိုင်သူ့ကိုယ်လည်းသူမကိုယ်မပိုင်ကိုယ်လည်းအဲသူ့ကိုယ်လည်းကိုယ်မပိုင်ကိုယ်လည်းသူမပိုင်နော်သူ့ကိုယ်ကိုယ်မပိုင်တယ်လို့ကိုယ်ကိုယ်သူပိုင်ရလားကိုယ်ကိုလည်းသူမပိုင်သူကိုလည်းကိုမပိုင်ကိုကိုသောမှကိုမပိုင်ဒီလိုမလားကိုကိုလည်းသူမပိုင်သူကိုလည်းကိုမပိုင်ဘယ်သူကိုမှဘယ်သူမပိုင်ကိုကိုသောမှကိုမပိုင်လေးချက်နော်ကိုကိုလည်းသူမပိုင်နောက်ပြီးတော့ပါလဲသူကိုလည်းကိုမပိုင်ဘယ်သူကိုမှဘယ်သူမပိုင်ကိုကိုသောမှကိုမပိုင်ဟုတ်လားသူများကိုကိုယ်တော်မှကိုမပိုင်မဲ့သူများတော့ပိုင်ခြင်းလို့ရပါဘူးကိုခန္ဓာကိုယ်တော်မှကိုပြုပြင်တယ်လို့မရရတဲ့ဂျားထဲမှာနော်ကိုဘဝကိုတော်မှကိုပြုပြင်တယ်လို့မရရတဲ့ဂျားထဲမှာသူများရဲ့ခန္ဓာကိုယ်သူများရဲ့ဘဝသွားပြီးတော့ကိုယ်လိုဆန္ဒအတိုင်းဖြစ်ပါစေဆိုလို့ရပါမလားကိုကိုယ်လည်းသူပိုင်ရလ
ား
သူကိုယ်လည်းကိုပိုင်ရလ
ား
ဘယ်သူဘယ်လိုကိုပိုင်ရလားကိုယ်ကိုယ်လည်းသူမပိုင်သူကိုယ်လည်းကိုမပိုင်ဘယ်သူကိုမှဘယ်သူမပိုင်ကို ိုယ်ကိုယ်တော်မှာကိုယ်မပိုင်ဒါကိုပိုင်ခြင်းလို့မရဘူးเนาะပိုင်ခြင်းနဲ့ဆိုကြတဲ့ကိုယ်ကတခြားအမြင်လားအတ္တအမြင်ပိုင်လို့ရသလားမရဘူးလားပိုင်လို့မရတာဒီအတ္တလားအနတ္တလားအနတ္တခန္ဓာကိုယ်အတ္တခန္ဓာကိုယ်လားအနတ္တခန္ဓာကိုယ်လားအနတ္တခန္ဓာကိုယ်เนาะဘာကြောင့်အနတ္တလဲလို့မေးရင်ခုနဗနချက်ပြောတာလေဘာကြောင့်အနတ္တလဲကိုယ်ကိုယ်လဲသူမပိုင်သူကိုယ်လဲကိုယ်မပိုင်ဘယ်သူကိုမှကိုယ်သူမပိုင်ကိုယ်ကိုယ်တော်မှကိုယ်မပိုင်ဒါကြောင့်အတ္တလားအနတ္တလားအဲ့ဒီအနတ္တဟာမိမိခန္ဓာကိုယ်တစ်ခုလုံးမှာဘယ်နေရာ ड़ी အနတ္တလဲလို့မေးရင်တစ်ခုလုံးဟာအနတ္တကြီးပဲဟုတ်လားတကူလုံးဟာအနတ္တကြီးပဲ။ဆံမင်ကနေခြေပြားအထိအတ္တလားအနတ္တလားအနတ္တ။အဲ့တော့ကိုယ်ကိုယ်ကမှအတ္တမဟုတ်ဘူးဆိုရင်ကျန်တဲ့ပုဂ္ဂိုလ်တွေကတော့အတ္တဟုတ်ပါ့။အတ္တလည်းမဟုတ်အတ္တနိယလည်းမဟုတ်ပေါ့နော်။အဲ့ဒါကိုပဲကိုယ်ကိုယ်ကိုကိုယ်ပိုင်တယ်လို့ထင်ရင်အတ္တ။မိမိနဲ့ပတ်သက်တာတွေကိုငါနဲ့သွားဆွဲရင်ငါပိုင်တယ်လို့ထင်ရင်အတ္တနိယအတ္တနဲ့အတ္တနိယအတ္တဆိုတာလေဒိဋ္ဌိအတ္တနိယဆိုတာလေဒိဋ္ဌိအဲ့ဒီဒိဋ္ဌိရဲ့ဆွဲရှိနေတဲ့မြတ်ကာလပတ်လုံးအဲ့ဒီပုဂ္ဂိုလ်ဘယ်နည်းနဲ့မှနိဗ္ဗာန်မရောက်ဘူးတဲ့နော်အခုနောက်တော့ကတဏှာကိလေသာကအကုန်မပယ်နိုင်သေးပေမဲ့နိဗ္ဗာန်မရောက်နိုင်ဘူးလားရောက်နိုင်လားအဝိဇ္ဇာကိလေသာကလည်းအကုန်မပယ်နိုင်သေးပေမဲ့နိဗ္ဗာန်မရောက်နိုင်ဘူးလားရောက်နိုင်လားဘလောက်ပယ်ရင်လုံလောက်တယ်လဲတဏှာတို့အဝိဇ္ဇာတို့လေဘလောက်ပဲရင်လုံလောက်တယ်လေပဲတို့ရောက်စေနိုင်လောက်တဲ့เนาะကြမ်းတမ်းနဲ့တဏှာကြမ်းတမ်းနဲ့အဝိဇ္ဇာဒေါသဆိုရင်လည်းဘယ်လိုပြောမလဲအပယ်တို့ရောက်စေနိုင်လောက်တဲ့ကြမ်းတမ်းနဲ့ဒေါသအဲ့ဒါလောက်ပဲရင်နိဗ္ဗာန်ရောက်တယ်သောတာပန်ဖြစ်လို့နိဗ္ဗာန်ရောက်သွားပြီမဲ့နိဗ္ဗာန်မြင်ပြီမဲ့เนาะသောတာပန်ဖြစ်လို့နိဗ္ဗာန်မျက်မှောက်ပြုနိုင်ပြီမဲ့ဒေါသကုန်ပြီလို့တော့သွားမမှတ်နဲ့လောဘကိုကုန်ပြီလို့မှတ်လို့ရပါမလားမရပါဘူးသို့တော့ဘယ်လောဘဘယ်ဒေါသတော့ကုန်သွားပြီလေအပယ်တို့ရောက်စေနိုင်လောက်တဲ့ကြမ်းတမ်းတဲ့လောဘနောက်တစ်ခါအပယ်တို့ရောက်စေနိုင်လောက်တဲ့ကြမ်းတမ်းတဲ့ဒေါသအဲ့ဒီလောဘအဲ့ဒီဒေါသတွေကတော့မရှိတော့ဟုတ်လားသောတာပန်ဖြစ်ခဲ့ရင်လေနော်သောတာပန်ဖြစ်ခဲ့ရင်အပယ်တို့ရောက်စေနိုင်လောက်တဲ့လောဘမရှိတော့ဘူးအပယ်တို့ရောက်စေနိုင်လောက်တဲ့ဒေါသမရှိတော့ဒါမှကုံပြီလားမကုံသေးဘူးလောဘရဲ့သွေးတရံလေးတော့လိုချင်ပါတယ်ဆိုတာလေးတော့ရှိနေသေးတာပဲเนาะအာယုံ၅ပါးကာမဂုဏ်တရားတွေပေါ်မှာตายရပါတယ်ဆိုတာလေးတော့မရှိဘူးလားရှိလားဟောစိတ်ဆိုးစရာရှိစိတ်ဆိုးမယ်ဒေါသထွက်စရာရှိဒေါသထွက်မယ်ဒါလေးတွေလည်းမရှိဘူးလားရှိတာပဲမကုံမှမကုံသေးပဲကိုเนาะသို့တော့အပေတို့ရောက်စင်နေလောက်အောင်ကြမ်းတမ်းတဲ့လောဘဒေါသတော့ရှိပါမလားဒါတော့မရှိဘူးဒိဋ္ဌိကြတော့ဘယ်လိုလဲအကျွင်းအကြံမရှိကိုပယ်ရမယ်။ကြွားချရတယ်နော်။ဒိဋ္ဌိကဘယ်လိုပယ်ရမှာလဲ။ဆံမင်းလေးတပင်ငါဆံမင်းလို့ဆိုတဲ့အစွဲလေးများရှိနေတယ်။သောတာပန်ဖြစ်ပါ့။ဖြစ်ပါ့။နိဗ္ဗာန်မြင်မှာမလား။မြင်ပါ့။နာရီကျင်တဲ့ကြိုက်တဲ့ခဲတဲ့ဝေဒနာလေးပေါ်လာတယ်။ငါနာတယ်ဆိုတဲ့အစွဲလေးနော်။ပေါင်ကငါပေါင်ကနာတယ်။ငါပေါင်ကနာတယ်။ငါခြေသလုံးကနာတယ်ငါခြေသလုံးကကျင်တယ်နော်အဲ့ဒီအစွဲလေးနည်းနည်းရှိနေသေးရင်ဘယ်နဲ့လဲသောတာပန်ဖြစ်ပါဖြစ်ပါနိဗ္ဗာန်မြင်ပါမလားမမြင်ဘူးနော်ဒါကြောင့်သောတာပန်ဖြစ်ခြင်းနဲ့နိဗ္ဗာန်မြင်ခြင်းနဲ့ဆိုရင်အဲ့ဒီငါဆိုတဲ့အစွဲလေးကိုလုံးဝပြောင်းကြိုးစားပြရမယ်ဟုတ်လားငါဆိုတဲ့အစွဲလေးလုံးဝပြောင်းကြိုးစားပြရမယ်နည်းနည်းလေးကျန်နေသေးရင်မရဒါကြောင့်အမြင့်နဲ့တကွာပယ်တယ်ဆိုတာဒါပြောတာပေါ့နော်အမြင့်ကလေးရှိနေရင်ကိုပဲအမြင့်ရှိရင်အပေါ်ကအတက်ကလေးတော့ထွက်သေးတာပဲဟုတ်လားသိပင်ကလေးလေးပင်မြေကြီးနာကခုံအောက်ကမြင့်ရှိနေသေးရင်အတက်ကလေးတော့ထွက်လာတာသိတယ်လို့မခေါ်သေးဘူးနော်အမြင့်ပါတူးပြီးတော့ဖယ်ရှားပလိုက်တော့မှဒီနေရာမှာဒီသိပင်နဲ့ပတ်သက်တာဘာမှမကြံတော့ဟုတ်လားနောက်ထပ်ပြန်ပေါ်ဖို့မျှော်လင့်ချက်ရှိသေးလားမရှိတော့အဲ့လိုပဲဒိဋ္ဌိကိလေသာကိုလည်းနည်းနည်းလေးကြံနေသေးရင် နည်းနည်းလေးကနေပြန်ကြီးနိုင်နေတယ်ဟုတ်လားပေတတ်တော့ပေတတ်တာပဲအကုန်မမကုန်ဘူးနည်းနည်းလေးကြံနေတယ်နည်းနည်းလေးကြံနေဒီနည်းနည်းလေးကိစ္စမရှိပါဘူးလို့သွားမယ်မစင်စားနဲ့နော်အဲ့ဒီကြံနေတဲ့နည်းနည်းလေးကနေစိတ်လျှော့လိုက်တာနဲ့ဒီပိုင်းနဲ့ဘာဖြစ်လာလဲအကြီးကြီးဖြစ်လာပြန်ကြီးလာမိချင်းမိချင်လေးထားတယ်လို့ပေါ့နော်မိဘတို့မှမိချင်းကလေးနည်းနည်းလေးကြံတယ်ကိစ္စမရှိပါဘူးလို့သွားပြီးတော့ထင်မသိနဲ့အဲ့ဒီမိကြီးကလေးသေးသေးကနေပြီးတော့ပဲပြန်ကြီးလာပြီးတော့တအိမ်လုံးပြာကြတဲ့ဖြစ်လေမရောက်နိုင်ဘူးလားရောက်နိုင်ဒိဋ္ဌိလည်းဒီတိုင်းပဲနော်ပယ်တော့ပယ်တတ်တာပဲတရားဓမ္မတရားစကားတွေဝင်လိုက်ဒိဋ္ဌိကိလေသာတွေတတ်လိုက်ဟောအတော်တန်သိသွားပြီအမြစ်ပါမကြံအမြစ်ပါမတတ်နိုင်သေးဘူးဆိုရင်အိမ်ပြန်ရောက်တာနဲ့ဒိဋ္ဌိကနေအပင်ပြန်ပေါက်လာတာပဲနော်ငါသာငါသမီးငါပစ္စည်းငါဇနီးငါခင်ပွန်းအစွဲတွေပြောင်းဝင်လာတာပဲဟုတ်လားဘာပါဘာကြံနေလို့တော့အမြင့်ကြံနေလို့ဘာကြံနေလို့လဲအဲ့ဒါကြောင့်အမြင့်ပါသိအောင်တတ်စရာကတကိုယ်လုံးပါနော်တကိုယ်လုံးပါဘယ်နေရာပဲဖြစ်ဖြစ်ဆံပြားကနေခြေပြားအထိဒိဋ္ဌိကိလေသာလုံးဝမဝင်အောင်ဒိဋ္ဌိဆိုတဲ့အစွဲလေးလုံးဝမပေါ်အောင်ဒီလိုကိုတတ်ပြရမိမိနဲ့ပတ်သက်တာတွေဘယ်အရာပဲဖြစ်ဖြစ်ဘလို့နဲ့ပဲတွေ့တွေ့အတန်ကိုကြားကြားအဆင်းကိုမြင်မြင်အတန်ကိုကြားကြားအနံ့ကိုရရအရာသာကိုပဲစားစားအထီးတွေကိုပဲထီးတွေ့ထီးတွေ့အတွေးကိုပဲတွေ့တွေ့နော်ဘာအကြောင်းအရာကိုပဲတွေ့တွေ့ဒိဋ္ဌိဆိုတဲ့အမြင်လေးပုဂ္ဂိုလ်တ attva ဆိုတဲ့အစွဲလေးလုံးဝမပအောင်သုံးသပ်နိုင်မယ်ဆိုလို့ရှိရင်ဘယ်နေရာမှမဘယ်ချင်းမြင်မြင်ဘယ်ချင်းကြားကြားတော့ဘယ်ချင်းသုံးသပ်သုံးသပ်သုံးသပ်တဲ့အချိန်မှာဒိဋ္ဌိအမြင်ရှင်းသွားရမယ်ဟုတ်လားရိုးရိုးတန်တန်သွားတဲ့လာတဲ့အခါတော့ငါပဲသူပဲယောက်ျားပဲမိန်းမပဲဒါတော့ရှိမှာပေါ့နော်အခုပြောတာကရိုးရိုးတန်တန်တရားမရှုတဲ့အချိန်ကိုပြောတာမဟုတ်ဘူးနော်တရားရှုတဲ့အချိန်မှာလုံးဝကင်းစင်နေရမယ်ဟုတ်လားတရားရှုတဲ့အချိန်မှာကင်းစင်နေရင်တရားမရှုတဲ့အချိန်ကြတော့ကောငါသားငါမေငါသားငါမယားငါပစ္စည်းငါဇနီးငါခင်ပွန်းပြောတော့ပြောမယ်ဒါပေမဲ့မစွဲတော့စွဲသေးလားမစွဲတော့ဘာဖြစ်လို့တော့မေးတော့တရားရှုတော့ကအဲ့ဒီအစွဲကိုပယ်တတ်နိုင်တာလို့ဟုတ်လားဟောဝိသကအကြောင်းမှကြီးတော့သူတို့လည်းသောတာပန်ပဲမဟုတ်လားအနာရမင်းတရေကြီးတို့သူတို့လည်းသောတာပန်ပဲမဟုတ်လားဒါပေမဲ့ဒါငါသားငါမယားငါပစ္စည်းသူတို့လည်းပြောသေးတာပဲဟုတ်လားနာမည်တရေကြီးဆိုလဲသူသားကာလအငါသားရေဖခင်ကြောင့်သွားပြီးတော့မင်းဥပုသ်ဆောင်ရမယ်ငါသားလို့တော့ခေါ်သေးတာပဲเนาะသောတာပန်ဆိုတော့စိတ်ထဲမှာစွဲသေးလားဘယ်လိုသဘောပေါက်ထားလဲဩဒါရုပ်တဲ့နာအကြောင်းကြောင့်ဖြစ်တဲ့အကျိုးငါမပိုင်ဘူးအကြောင်းကပိုင်တဲ့တရားဒီလိုတော့သဘောမပေါက်ဘူးလားပေါက်ထားလားအဲ့ဒါကြောင့်သားလို့ခေါ်ပေမဲ့တကယ်တမ်းစိတ်ထဲမှာငါသားငါပိုင်တယ်ဆိုတဲ့စွဲသူမှရှိသေးလားမရှိဘူးเนาะမရှိဘူးဝိသကအကြောင်းမှကြီးဆိုလေသာသမီတွေမွေးထားတာเนาะအများကြီးပဲမြီးတွေလည်းအများကြီးပဲဒါပေမဲ့လို့ဒီဘုံမှာငါသားငါသမီးငါမြီးဆိုတဲ့ဆွဲရှိရလားလောကဟောရတာအဖြစ်တော့မခေါ်ဘူးလားခေါ်လားခေါ်တာပဲဒါပေမဲ့အဆွဲမရှိဘူးအဆွဲကိုပယ်တတ်တာလို့เนาะလောကဟောရတာဖြင့်ခေါ်ခြင်းခေါ်ပြောခြင်းပြောဆက်ဆံခြင်းဆက်ဆံဒါပေမဲ့အဆွဲမရှိဘူးတော့လို့လေဘာမရှိဘူးလို့တော့အစွဲမရှိဖို့လို့လေဟုတ်လားအစွဲမရှိဖို့တော့လို့လေအဲ့ဒီအစွဲကိုတတ်ဖို့ဆိုတာကသင်္တိချာချာသဘောပေါက်ထားမှအစွဲမရှိအောင်နေလို့ရတာနော်အစွဲမရှိအောင်နေလို့ရတာသင်္တိချာချာသဘောမပေါက်ထားဘူးဆိုရင်အစွဲလန်းလေးတော့ရှင်းနေအောင်ပါပဲဒီလိုမဟုတ်လားဥပမာတချို့တချို့ပုံကိုယ်တွေလောကဥပမာအပြင်ပြကြပါစို့နော်အော်ဒီအဟာရလေးစားရင်ဒီယောဂဖြစ်တယ်လို့သူများကလာပြောကိုကသိပြီးတော့မယုံကျင်ဘူး။ဘာဖြစ်လို့လဲပြီးတော့ကိုယ်တိုင်မခံစားဘူးသေးလို့ဟုတ်လား။မခံစားဘူးသေးတော့သဘောပေါက်လား။မပေါက်သေးဘူး။အဲ့ဒီအစားလေးများမတော်တဆစားမိလို့သေကောင်းပေါင်းလေးများတစ်ခါတော့ဖြစ်ပြီးပြီဆိုရင်နောက်အဲ့ဒီအစားစားကြည့်ကိုမကြည့်ချင်တော့ဘာဖြစ်သွားတာလဲ။အစွဲပျောက်သွားတာ။အစွဲပျောက်သွားတာ။ကိုယ်တိုင်ခံစားလာရတော့သဘောပေါက်သွားပြီလေ။ဟုတ်တယ်မဟုတ်လား။တေကောင်ပေါင်းလဲခံစားလိုက်ရပြီဆိုတော့သဘောမပေါက်ဘူးလားပေါက်သွားသဘောပေါက်တော့အဲ့ဒီအစားစားကြည့်ကိုမကြည့်ကျင်တော့ဘူးလက်ကိုမကြည့်ကျင်တော့ဘူးနော်အဲ့ဒီလိုပေါ့အခုလည်းပဲသဘောမပေါက်သေးဘူးဆိုရင်တော့အစွဲလေးကတော့ပြောင်းဝင်နေသေးတာပဲသဘောပေါက်သွားပြီဆိုရင်တော့ လောကဝါဒအဖြစ်သားကတော့သားပေါ့သမီးကတော့သမီးပေါ့ပစ္စည်းကတော့ပစ္စည်းပေါ့သို့တော်လည်းဒီအပေါ်မှာစွဲသေးသလားမေးတော့မစွဲတော့ဘူးเนาะမစွဲတော့အဲ့ဒီလိုမစွဲအောင်ပယ်သတ်နိုင်လို့ရှိရင်အဲ့ဒါဒိဋ္ဌိကိလေသာစင်တာပဲအဲ့ဒီဒိဋ္ဌိကိလေသာစင်ဖို့ဆိုတာကဘုန်းကြီးတို့အတောင်ခဲကြီးပုံမှန်တရားကြီးကြည်နေုံလောက်နေတော့ဒိဋ္ဌိဒိဋ္ဌိကိလေသာအမြင်အစွဲလေးတွေမပြောင်းနိုင်ဘူးနော်အဲ့တော့ဟောဒီအတောင်ခဲကြီးကိုတိတ်တိတ်ချာချာခွဲခြားစိတ်ဖြာပြီးတော့ကိုကြည်ရမယ်နော်ဟောဒီတောင်ခဲပုံမှန်တရားကြီးမြင်နေရတဲ့လူဆိုတဲ့ပုဂ္ဂိုလ်ကြီးဒုပေါင်ကခြေလက်ဆိုတဲ့အရာဝတ္ထုကြီးဒါကြီးတွေဟာဘာတော့တကယ်တဘာဝကဘာတော့နော်တကယ်သဘာဝကဘလို့ရှိနေတာတော့ဘလို့ဖြစ်နေတာတော့ဘလို့ပြက်နေတာတော့ဒါကိုသဘောပေါက်အောင်ကြည့်ရမယ်အဲ့ဒါတော့သဘောပေါက်ဖို့ဆိုတာခွဲခြားစိတ်ဖြာပြီးတော့နော်ခွဲခြားစိတ်ဖြာပြီးတော့တိတ်တိတ်ချာချာကိုထုတ်ဖောက်ပြီးတော့ဉာဏ်နဲ့ထုတ်ဖောက်ပြီးတော့ကြည့်ရမယ်အဲ့ဒါတော့ထုတ်ဖောက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့မိမိကမျက်စိနဲ့မြင်ရတဲ့အတုံးခက်ပုံမှန်သဏ္ဍာန်ကြီးဖြစ်ပေမဲ့လို့လည်းပဲတကယ်တမ်းဉာဏ်ကလေးနဲ့ထုတ်ဖောက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဉာဏ်နဲ့အောက်ဉာဏ်ရဲ့အောက်ပုံမှန်တရားဆိုတာမတွေ့တော့เนาะမျက်စိနဲ့ကြည့်တော့မတွေ့ရဘူးလားတွေ့ရလားသူကဉာဏ်နဲ့ကြည့်လိုက်ရင်ပုံမှန်တရားကိုမတွေ့ရတော့ဟုတ်လားပုံမှန်တရားကိုမတွေ့ရဘုန်းကြီးတို့ဓမ္မန်တို့အထာဆောင်တို့ရိုက်တယ်လို့ပေါ့เนาะအပေါ်ကကြည့်လို့ရှိရင်တော့လူပုံမှန်တရားတွေ့ရမှာပဲဒါပေမဲ့ဓမ္မန်ရလိုက်တဲ့အခါကျတော့တွေ့ရပြည်စည်းလေးတွေမပေါ်ဘူးလားပေါ်လားဒီတိုင်းမျက်စိနဲ့ကြည့်လို့ပေါ်ရလားမပေါ်ဘူးเนาะဓမ္မန်နဲ့ကြည့်မှာအဲ့ဒီတော့ဣသရေရောင်ကြီးလေးနဲ့ထုတ်ဖောက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ပါနော်အတွင်းရရှိတဲ့ပစ္စည်းလေးတွေတစ်ခုချင်းတစ်ခုချင်းပေါ်လာတာဟုတ်လားတစ်ခုချင်းတစ်ခုချင်းပေါ်လာတာဘုန်းကြီးတို့ဟိုပြပတွေပါတွေသွားတဲ့အခါမှာဣသရေရောင်ကြီးထဲမှာလက်ဆိုင်တစ်လုံးထုတ်ထည့်လိုက်လက်ဆိုင်ထဲမှာဘာတွေရှိတယ်ဆိုတော့ဟိုကမှလာပြီးတော့မပေါ်ဘူးလားပေါ်လားပေါ်တယ်တန်နဲ့ပတ်သက်တဲ့ပစ္စည်းတွေတန်လို့တန်စလက်နဲ့ကရိယာဘာတွေပါတယ်ဆိုတာဣသရေရောင်ကြီးနဲ့ထုတ်ဖောက်ကြည့်လိုက်တော့ကွန်ပျူတာမှာလာပေါ်တယ်နော်အဲ့ဒီလိုလာပေါ်တဲ့အခါကျတော့အန္တရာယ်ရှိတဲ့ပစ္စည်းလားအန္တရာယ်မရှိတဲ့ပစ္စည်းလားဆိုတာသူတို့ခွဲခြားလို့မရဘူးလားရဒီတိုင်းကြည့်လို့ရပါမလားအဲ့ဒီလိုပဲမိမိရဲ့ဉာဏ်ဆိုတဲ့နော်ရောင်ကြည်လေးနဲ့ထုတ်ဖောက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဩမျက်စိနဲ့ကြည့်လို့ရတဲ့ပုံမှန်သဏ္ဍာန်ကြီးပြီမဲ့တကယ်ဉာဏ်နဲ့ကြည့်လိုက်တော့ဟာဒုပေါင်ကခြေလက်သရာဟုတ်မှမဟုတ်ပဲအဲ့ဒီတည်းမှာယုတ်တရားနဲ့နန္တရားပဲရှိတာပဲဟုတ်လားပါနဲ့ထုတ်ဖောက်ကြည့်တာလေဉာဏ်နဲ့ထုတ်ဖောက်ကြည့်ရမှာဉာဏ်နဲ့ထုတ်ဖောက်ကြည့်လိုက်တော့ပုံမှန်သဏ္ဍာန်မှာဆိုတာကဒါကပညာတင်ပြီးတော့အကောင်အထည်ကြီးကိုအပြင်းမန်းအယောင်ချယ်ပြီးတော့ထားတာကြီးပဲတကယ်သဘာဝအစိမ့်မှန်ကဒုပေါင်ကခြေထဲမှာမဟုတ်ပဲငါမှမဟုတ်ပဲပုဂ္ဂိုလ်တ attva ကြီးမှာမဟုတ်ပဲတကယ်သဘာဝအစိမ့်မှန်ကယုတ်တရားလေးနဲ့နတ်တရားလေးပဲပါနဲ့ထုတ်ဖောက်ကြည့်တော့ခြေတလန်းချင်းတလန်းချင်းလှမ်းနေတဲ့ဘေးရပုဂ္ဂိုလ်ကကြည်လိုက်ဩသူလမ်းသွားနေတဲ့တွေ့ရမှာပေါ့နော်ဉာဏ်နဲ့ထုတ်ပေါက်ကြည့်လိုက်တဲ့အခါကျတော့နော်သွားခြင်းနဲ့နံသွားနေတဲ့ယုတ်သွားခြင်းနဲ့နံသွားနေတဲ့နံကလေးတစ်ချက်ဖြင့်ယုတ်ကလေးတစ်ချက်ဖြစ်တာပဲနံဆက်မဖြစ်တော့ယုတ်ကလည်းသွားခြင်းစိတ်ကုံသွားတာနဲ့ခြေလမ်းကရှေ့ဆက်မသွားတော့ဘူးသွားသေးလားဘာဖြစ်လို့မသွားဘူးသွားခြင်းနဲ့နံဆက်မဖြစ်လို့ပေါ့ဟုတ်လားသွားခြင်းနဲ့နာလည်းဆက်မဖြစ်တော့သွားခြင်းနဲ့ယုတ်ကလည်းဆက်မသွားဖြစ်တော့ဘူးပေါ့လေနော်သွားခြင်းနဲ့နာကဆက်မဖြစ်တော့သွားခြင်းနဲ့ယုတ်ကဆက်မဖြစ်တော့အဲ့ဒီတော့ယုတ်ကလေးကတရားတလန်းချင်းတလန်းချင်းသွားနေတာဆိုတာဘလို့ကြောင့်သွားနေရတာတော့နာကြောင့်သွားနေရတာဘလို့ကြောင့်သွားနေရအနာကလည်းတစ်ခုဖြစ်တယ်ယုတ်ကလေးကတစ်ခုဖြစ်သွားလိုက်နောက်တစ်ခါနာကလေးတစ်ခုပေါ်လာလိုက်ယုတ်ကလေးတစ်ခုပေါ်လာလိုက်နောက်တစ်ခါနာကလေးတစ်ခုပေါ်လာလိုက်နံတရားကလေးကလည်းတမျိုးတည်းဖြစ်နေတာလားဆက်ကဆက်ကဖြစ်နေတာလားဆက်ကဆက်ကဖြစ်နေတာကိုအစင်လို့ခေါ်တယ်ဘယ်လိုခေါ်လဲနံတရားလေးကလည်းဆက်ကဆက်ကဖြစ်တဲ့အစင်ယုတ်တရားကလေးကလည်းဆက်ကဆက်ကဖြစ်တဲ့အစင်ဟောလက်ကလေးကိုမြောက်ကြည့်လိုက်ပေါ့နော်လက်ကလေးကိုမြောက်ကြည့်လိုက်တော့မျက်စိနဲ့လက်ကြည့်လိုက်ရင်လက်ကြီးမြောက်လာတယ်လို့မတွေ့ရဘူးလားတွေ့ရဒါပေမဲ့အောက်မှာခြားရတယ်လေအပေါ်ရောက်လာဖို့ဆိုတာပြုံးကနေရောက်လာတာလားဆင်ငယ်ဆင်ငယ်တက်လာတာစင်ငယ်စင်ငယ်တက်လာစင်ငယ်စင်ငယ်စင်ငယ်တည်ရှင်းတည်ရှင်းတည်ရှင်းတဖြည်းဖြည်းနဲ့တက်လာနော်အဲ့ဒီလိုတက်လာတဲ့အခါတော့မျက်စိနဲ့ကြည့်တော့လက်လိုမြင်ပေမဲ့လို့လည်းပဲဉာဏ်နဲ့ထုတ်ပေါက်ပြီးတော့ကြည့်လိုက်အဲ့ဒီတည်းမှာအပေါ်ကိုတွန်းတင်ပေးတတ်တဲ့ရွေးရှားတတ်တဲ့သဘာဝလေးတွေတစ်ခုပြီးတစ်ခုမဖြစ်ဘူးလားဖြစ်ရွေးရှားတတ်တဲ့သဘာဝလေးတွေတစ်ခုဖြစ်လိုက်တည့်ရကလေးတက်လာ နောက်တစ်ခုဖြစ်လာနောက်တစ်ရက်တက်လာနောက်တစ်ခုဖြစ်လာနောက်တစ်ရက်တက်လာအဲ့တော့အောက်ချရတဲ့လေအပေါ်ရောက်လာတဲ့အချိန်မှာရုပ်တရားကလေးတွေရွေးရှားတဲ့ရုပ်တရားကလေးတွေအများကြီးဒီထဲမှာဖြစ်လာပြက်လာဖြစ်လာပြက်လာပြောင်းလဲသွားတာနော်တစ်မျိုးတည်းတစ်ခုတည်းဖြစ်ရုံနဲ့လက်အပေါ်ရောက်လာပါမလားအပေါ်မရောက်ဘူးဟောဒီထဲမှာရုပ်ခန္ဓာလေးတွေတစ်မျိုးပြီးတစ်မျိုးတစ်ခုပြီးတစ်ခုဖြစ်သွားလိုက်ပြက်လာလိုက်နည်းနည်းလေးရွေးလာအော်အဲ့ဒီကပြက်သွားလိုက်နောက်တစ်ခုစားထုပေါ်လာလိုက်နည်းနည်းလေးရွေးလာနည်းနည်းလေးရွေးနည်းနည်းလေးရွေးနည်းနည်းလေးရွေးအဲ့ဒီရွေးတာလေးကိုသိအောင်ကြည့်နေရမယ်ဟုတ်လားအဲ့ဒါကြောင့်သတိပ္ပဏဂိမ်းမှာသတိပ္ပဏဂိမ်းမှာဆိုတာလက်ကားပြောတာမဟုတ်ဘူးနော်ဟောဒီလက်ကလေးတစ်ခုရွေးလိုက်တဲ့ရွေးနေတာလေးကိုလက်လို့သဘောမထားဘဲနဲ့အဲ့ဒီတည်းမှာရှိတဲ့တုံးတင်ပေးတတ်တဲ့ရုပ်ခန္ဓာကလေးရွေးစေခြင်းနဲ့နာခန္ဓာအဲ့ဒီနှစ်ခုရဲ့ပုံပေါင်းဆောင်ရွက်မှုကြောင့်တရွေ့တရွေ့တရွေ့တရွေ့လှုပ်ရှားသွားတာလေးကိုမြင်အောင်ကြည့်ရမှာဒါကိုသတိပ္ပဏဂိမ်းတယ်လို့ခေါ်တယ်နော်ခြေတလန်းညတလန်းညလှမ်းနေရလေဒီတိုင်းပဲဟောခြေတလန်းသွားတယ်နောက်တလန်းသွားတယ်နောက်တလန်းသွားတယ်နောက်တလန်းသွားတယ်အဲ့ဒီတော့သွားနေတဲ့ခြေလှမ်းကလေးမှာတလှမ်းချင်းတလှမ်းချင်းတလှမ်းချင်းမှာအပြင်ကားချင်းခြေလှမ်းလှမ်းသွားတယ်လို့မြင်မှာပေါ့ဒါပေမဲ့အဲ့ဒီတမိုင်းရုပ်တရားကလေးတွေတရွေ့တရွေ့တရွေ့တရွေ့သွားနေတာဆိုတော့နော်ရုပ်တစ်မျိုးတည်းကနေဟိုရှေ့ရောက်သွားတာလားတစ်မျိုးပြက်လို့နောက်တစ်မျိုးပေါ်လာတာလားတစ်မျိုးပြက်လို့နောက်တစ်မျိုးပေါ်လာတာဟုတ်လားဘောင်းကြီးတို့တောဘက်ဒီမှာတော့ရှိတတ်ပါတယ်မြေကြီးထဲမှာရှိတယ်သေးသေးလေးတွေဖောက်ကောင်လေးတွေနော်နေရာတိကြတော့သဲလေးထဲမှာကျင်းတူးပြီးတော့ဟုတ်လားအထက်ကနေပြီးတော့ပေါက်တင်လိုက်သဲလုံးလေးတွေအပေါ်ရောက်လာလိုက်တလုံးပြီးတလုံးပြီးတလုံးပြီးဆင်းလာလိုက်တော့သဲပုံလေးမဖြစ်ဘူးလားဖြစ်လားဖြစ်လာတယ်အောက်ကရှိတဲ့သဲကအပေါ်ရောက်လာတာလားထက်ကထက်ကဆစ်ဆင်းပြီးလို့ပေါ်ရောက်လာတာလားအဲ့ဒီလိုပဲခြားတောင်ပုံလေးတွေနော်ခြားကလေးကနေမြေကြီးလေးတူးလာလိုက်အပေါ်ကိုတင်လိုက်နောက်တကမြေကြီးလေးတူးလာလိုက်အပေါ်ကိုတင်လိုက်တင်မှာများလာတဲ့အခါတောင်မိုးကြီးမမြင်ဘူးလားမြင
်
မြင်လားအောက်ကမြေကြီးကပေါ်ရောက်လာတာလားဆင်ငယ်ဆင်ငယ်ဆင်ငယ်တက်လာတာလားဆင်ငယ်ဆင်ငယ်ဆင်ငယ်တက်လာနော်ကျွန်တော်တကဥပမာတစ်ခုပြောပါဦးမယ်ဘုန်းကြီးတို့ကမ်းနားမှာဟောကွန်ပျူတာကိုတင်ရှားလုပ်နေတဲ့ဝန်ကြီးဆက်ကြီးတွေနော်အဲ့ဒီဝန်ကြီးဆက်ကြီးတွေရှေ့ကိုတိုးသွားဖို့နောက်ကိုဆုပ်ဖို့ဆိုတာဒီကပဏ္ဏဘိန်းရနေပြီးတော့ရွေးရှားပေးနေရတာမလားပဏ္ဏမင်းလေးတစ်ထစ်တင်လိုက်ရင်ဟိုတစ်ထစ်ရွေးသွားတာပဲနောက်တစ်ထစ်တင်လိုက်ရင်နောက်တစ်ထစ်ရွေးသွားတာနောက်တစ်ထစ်တင်လိုက်ရင်နောက်တစ်ထစ်ရွေးသွားတာပဲတစ်ထစ်တစ်ထစ်တစ်ထစ်တင်လာတယ်ဟိုမှာတရွေ့တရွေ့တရွေ့မသွားဘူးလားသွားပါဘူးတစ်ထစ်ထဲနဲ့သွားပါမလားအဲ့ဒီလိုပဲမိမိခန္ဓာကိုယ်မှာလည်းဒီတိုင်းပဲအောက်ချရတဲ့ခြေတော်ပေါ်သွားဖို့ဆိုတာကရုပ်ခန္ဓာလေးတွေတည်ရပြီးတည်ရတည်ရပြီးတည်ရရွေးသွားတယ်နော်ရုပ်ခန္ဓာလေးတွေတည်ရပြီးတည်ရတည်ရပြီးတည်ရရွေးသွားခြင်းပြီးဘလူးကြောင့်တော့လို့မေးတော့နာမ်ခန္ဓာကဒီနေရာမှာစိတ်ခိုင်းပြီလို့ဆန္ဒလေးတွေနဲ့တိုက်တွန်းပြီလို့ရွေးစေခြင်းနဲ့ဆန္ဒနာခန္ဓာလေးတွေကတိုက်တွန်းပြီးတော့ရုပ်ခန္ဓာလေးကရွေ့သွားเนาะနာခန္ဓာလေးတစ်ခုပေါ်လိုက်ရုပ်ခန္ဓာလေးတစ်ခုရွေ့သွားလိုက်နာခန္ဓာလေးတစ်ခုပေါ်လိုက်ရုပ်ခန္ဓာလေးတစ်ခုရွေ့သွားလိုက်တရွေ့တရွေ့တရွေ့တရွေ့အဲ့ဒီတော့လက်ကြီးကိုမြင်အောင်မကြည့်ပါနဲ့ခြေထောက်ကိုမြင်အောင်မကြည့်ပါနဲ့အဲ့ဒီထဲမှာရှိနေတဲ့ရွေရှားနေတဲ့ရုပ်တရားရွေရှားအောင်ပြုပြင်နေတဲ့နာတရားရွေရှားနေတဲ့ယုတ်တရားရွေရှားနေအောင်ပြုပြင်ပေးနေတဲ့နန္တရားဒီနှစ်ခုကိုမြင်အောင်ကြည့်เนาะအဲ့ဒီနှစ်ခုကတော့မျက်စိနဲ့ကြည့်လို့ရတာလားဉာဏ်နဲ့ကြည့်မှရမှာလားခုနအစ်စရိယောင်ကြည့်နဲ့ကြည့်လိုက်ရတယ်လို့ပေါ့เนาะအဲ့ဒီလိုဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ဩလက်ဆိုပေမဲ့လို့လဲလက်ကရွေတာမှမဟုတ်ပဲရွေရှားတတ်တဲ့ယုတ်လေးနဲ့ရွေရှားအောင်ပြုပြင်ပေးတတ်တဲ့နန်းအဲ့ဒီနှစ်ခုကြောင့်ဩပုံမှန်တရားဆိုတဲ့လက်ကြီးရွေသွားတာပါလားတကယ်အစစ်မှန်တရားခန့်ကယုတ်နဲ့နန်းပါလားဟုတ်တယ်မလားတကယ်သဘာဝစိတ်မှန်ကဘာနဲ့ပါတော့ယုံနေဟောဒီလက်တို့ခြေတို့ခေါင်းတို့ခါတို့ဆိုတာကပုံမှန်တဲ့ကြည့်ပြီးတော့နာမည်ပေးထားတဲ့ပြညာကြီးပဲပရမတ္ထသဘာဝအစိတ်မှန်မှာမဟုတ်ပဲတကယ်သဘာဝအစိတ်မှန်ကယုံတရားနဲ့နန္တရားပဲယုံတရားနန္တရားတစ်ခုပူးပေါင်းပြီးတော့တွားတယ်လာတယ်ဆိုတဲ့မူယာဖြစ်တာစားတယ်တောက်တယ်ဆိုတဲ့မူယာဖြစ်တာထိုင်တယ်အိပ်တယ်ဆိုတဲ့မူယာဖြစ်တာဒါကြောင့်တကယ်သဘာဝအစိတ်မှန်သည်ယုံတရားနဲ့နန္တရားပါပဲလို့အဲ့ဒီလိုမြင်အောင်ကြည့်ရမယ်အဲ့ဒီတော့ယုတ်တရားကလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဆက်ပြီးတော့ဖြစ်သွားတာကိုအစင်လို့ခေါ်တယ်။ဘယ်လိုခေါ်လဲ?ဒီလိုပဲနန္တရားကလေးတွေတစ်ခုပြီးတစ်ခုဆက်ဖြစ်သွားတာကိုလည်းဘယ်လိုခေါ်လဲ?အစင်။ပါဠိလိုတော့တန်တတိ။ပါဠိလိုမြန်မာလိုတော့အစင်လို့ခေါ်တယ်နော်။တန်တတိအစင်။အဲ့ဒီတန်တတိအစင်နဲ့ယုတ်တရားရဲ့အစင်နန္တရားရဲ့အစင်။ယုတ်ကလည်းတခြားလားခန္ဓာလား?နန္တကလည်းတခြားလားခန္ဓာလား? ဒါခန္ဓာရဲ့အစဉ်ပေါ့နော်ခန္ဓာလေးတွေဖြစ်လာတယ်ပြက်သွားတယ်ဖြစ်လာတယ်ပြက်သွားတယ်ဓာတုရဲ့ဖြစ်စဉ်လေးတွေဗာလေးတွေလည်းသူ့ရဲ့ဖြစ်စဉ်လေးတွေနော်သူ့ရဲ့ဖြစ်စဉ်လေးတွေယုတ်တရားတကုတ်ဖြစ်တယ်မပြက်မစီးပဲနဲ့တည်တတ်နေတာလားဖြစ်ပြီးမှနောက်တစ်ခုအသိပေါ်တာလားနာတရားတကုတ်ဖြစ်တယ်မပြက်ဘဲနဲ့တည်တတ်နေတာလားဖြစ်ပြီးမှနောက်တစ်ခုအသိပေါ်တာလားအဲ့ဒါဖြစ်တယ်နောက်တစ်ခုစားထုတ်ပေါ်တယ်ပြက်သွားတယ်နောက်တစ်ခုစားထုတ်ပေါ်တယ်နောက်တစ်ခုစားထုတ်ပေါ်လာတာကဖြစ်တာပြီးတော့ပြက်တယ်နောက်တစ်ခုစားထုတ်ပေါ်တယ်ပေါ်ပြီးတော့ပြက်တယ်ပြက်ပြီးတော့နောက်တစ်ခုစားထုတ်ပေါ်တယ်ပေါ်ပြီးတော့ပြက်တယ်ပြက်ပြီးတော့နောက်တစ်ခုစားထုတ်ပေါ်တယ်အဲ့ဒီလိုပြက်သွားလိုက်စားထုတ်ပေါ်လာလိုက်ပြက်သွားလိုက်စားထုတ်ပေါ်လာလိုက်ပြက်သွားလိုက်စားထုတ်ပေါ်လာလိုက်အဲ့ဒါသူ့ရဲ့ဖြစ်စဉ်ပဲနော်သူ့ရဲ့ဖြစ်စဉ်သူ့ရဲ့သဘာဝသူ့ရဲ့အလုတ်ဘလူရဲ့အလုတ်လဲပြီးတော့ခန္ဓာရဲ့အလုတ်ဘလူရဲ့ဖြစ်စဉ်လဲပြီးတော့ခန္ဓာရဲ့ဖြစ်စဉ်ဟုတ်လားအဲ့ဒီတော့ခန္ဓာရဲ့ဖြစ်စဉ်ကိုသိမှတလန်းချင်းတလန်းချင်းသွားနေရင်လဲဩော်ဒါခန္ဓာရဲ့ဖြစ်စဉ်ပဲငါမဟုတ်ဘူးတရွတ်တရွတ်လှမ်းနေရင်လဲငါမဟုတ်ဘူးဒါခန္ဓာရဲ့ဖြစ်စဉ်ပဲဟုတ်လားအဟာရဘောဇနေသုံးဆောင်နေတဲ့လက်ကလေးရွေ့တယ်လက်ကလေးပြန်ယူတယ်အဟာရဘောဇနေပါဇတ်ထဲထည့်တယ်ဝါတယ်မြို့တယ်ဘာလေးနေတော့ခန္ဓာဖြစ်စဉ်လေးတွေမို့လားငါလားငါစားတာလားငါဝါတာလားငါမြို့တာလားဘာဖြစ်နေတော့ခန္ဓာဖြစ်စဉ်လေးတွေဖြစ်နေတာဒါဒိဋ္ဌိချုပ်ပေးနေတာနော်ဒိဋ္ဌိမပြုတ်ဖဲနဲ့ဘုန်းကြီးတို့တရားတော်မတွေနိဗ္ဗာန်ရနိုင်ပါ့မလားဒီလိုဆိုနိဗ္ဗာန်လိုချင်ရင်အရေးတကြီးပါဖြောက်အောင်ဒိဋ္ဌိဖြောက်ချင်ရင်အရေးတကြီးပါသိအောင်ကြိုးစားရခန္ဓာဖြစ်စဉ်သိအောင်ကြိုးစားရမယ်ဒီလိုမလားအဲ့ဒီတော့သွားနေတယ်ဆိုတာလဲဘာတွေဖြစ်နေတာတော့ခန္ဓာဖြစ်စဉ်တွေဖြစ်နေတာထိုင်နေတယ်ဆိုတာလဲငြိမ်နေပဲလို့ခန္ဓာဖြစ်စဉ်တွေမဖြစ်ဘူးလို့မထင်နဲ့တော့မိမိရဲ့စိတ်ကထိုင်နေခြင်းနဲ့စိတ်ကလေးရှိနေတယ်လို့ထိုင်ခြင်းဣရိယာပုလေးဖြစ်နေတာပေါ့ထိုင်ခြင်းနဲ့စိတ်ကလေးကဆက်ကဆက်ကဖြစ်နေတော့ထိုင်ခြင်းဣရိယာပုကလေးကလည်းပဲဆက်ကဆက်ကမဖြစ်ဘူးလားဖြစ်ထိုင်နေခြင်းနဲ့စိတ်ကလေးကမရှိတော့ဘူးဆိုရင်မရထားတဲ့ခန္ဓာကိုတဖြည်းဖြည်းနဲ့ပြောက်ခွေကျသွားတာပဲဟုတ်တယ်မဟုတ်လားမတောင်းတော့တင်းတင်းရထားတဲ့ခန္ဓာကိုတဖြည်းဖြည်းနဲ့ပြောက်ခွေမကျဘူးလားကျတခွေခွေတဖြည်းဖြည်းနဲ့ပြောက်ခွေကျသွားမယ်ဘေးကိုလည်းလဲခြင်းလဲသွားမယ်ဘာဖြစ်လို့တော့ထိုင်ခြင်းနဲ့စိတ်မှမရှိတော့ပဲကိုနော်ထိုင်နေတဲ့စိတ်မရှိတော့ခန္ဓာကိုယ်ကတဖြည်းဖြည်းလဲသွားတယ်။ထိုင်နေတဲ့စိတ်ရှိနေတော့ခန္ဓာကိုယ်ကမလိုက်ဘူးလားလိုက်။ထိုင်နေတဲ့စိတ်ရှိတော့ထိုင်တယ်။နော်။တောင်းတော့တင်းတင်းမထိုင်နေတဲ့စိတ်ကလေးပေါ်လာရင်ဟောရုပ်ခန္ဓာလေးကလည်းမဖြစ်လာတာပဲ။နော်။အဲဒါခန္ဓာကိုယ်ကြီးကထိုင်နေတာလားနာမ်နဲ့ရုပ်ဖြစ်နေတာလား။နာမ်ကလည်းတစ်မျိုးတည်းလားအစင်လေးလား။ရုပ်ကလည်းတစ်မျိုးတည်းလားအစင်လေးလား။နာမ်ကလည်းခန္ဓာဖြစ်စေ။ရုပ်ကလည်းခန္ဓာအဲ့တော့ထိုင်နေတာလေးကိုကြည့်နေရင်ကိုပဲခန္ဓာဖြစ်စဉ်လေးမတွေ့နေရဘူးလားတွေ့နေရထိုင်နေတာလေးကြည့်နေရင်လည်းခန္ဓာဖြစ်စဉ်တွေ့နေရတာပဲနော်ရုပ်ခန္ဓာလေးဖြစ်နေတယ်နာခန္ဓာလေးကထိုင်နေခြင်းနဲ့စိတ်ကလေးပေါ်တယ်ရုပ်ခန္ဓာလေးကထိုင်ခြင်းဆိုတဲ့ဣရိယာပုကလေးဖြစ်နေတယ်ထိုင်ခြင်းဆိုတဲ့ဣရိယာပုကလေးထဲမှာဘာရုပ်တွေလဲပြီးတော့တောင်းတောင်းတင်းတင်းဖြစ်နေတဲ့ရုပ်ဘာရုပ်လဲတောင်းတောင်းတင်းတင်းဖြစ်နေတဲ့ရုပ်ကြောင့်ခန္ဓာကိုယ်ကြီးကမတည်နေတာပေါ့တောင့်တင်းတဲ့ရုပ်ဆိုတော့တခြားလားပထဝီဓာတ်ပထဝီဓာတ်เนาะမာတဲ့သဘောပျော့တဲ့သဘောဟုတ်တယ်မဟုတ်လားမာတဲ့သဘောတောင့်တင်းတဲ့သဘောလေးကပထဝီဓာတ်เนาะကြဲမာတဲ့သဘောလေးကနေပျော့တဲ့သဘောလေးပြောင်းသွားရင်ခန္ဓာကိုယ်လေးမကွေးဘူးလားကွေးလားပျော့တဲ့သဘောလေးကလည်းဘာဓာတ်တော့သူလည်းပထဝီဓာတ်ပဲမာတဲ့သဘောလေးကလည်းပထဝီဓာတ်ပျော့တဲ့သဘောလေးကလည်းပထဝီဓာတ်တောင့်တင်းတဲ့သဘောလေးကလည်းပထဝီဓာတ်เนาะအဲ့ဒါပထဝီဓာတ်ကလေးတွေဖောက်ပြန်ပြီးတော့မျိုးမျိုးဖြစ်နေခြင်းသည်သူကလည်းတခြားပြောကကြောင့်ဖြစ်တာလားနာမ်ကြောင့်ဖြစ်တာနာမ်ကတောင်းတော့တင်းနေခြင်းနဲ့စိတ်ကလေးပေါ်လာရင်ခန္ဓာကိုယ်ကတဖြည်းဖြည်းတောင်းတော့တင်းဖြစ်လာတာပဲဟုတ်လားနာမ်ကကိုပြင်းပြင်းနဲ့ဖြစ်လာရင်ခန္ဓာကိုယ်ကဘာဖြစ်လဲပျောက်ခွေကျသွားတာပဲခန္ဓာကိုယ်ပြောင်းလဲကလည်းဘယ်လိုနဲ့ပတ်သက်တော့နာမ်နဲ့ပတ်သက်တာပဲเนาะအဲ့ဒါရုပ်ခန္ဓာနဲ့နာမ်ခန္ဓာနာမ်ခန္ဓာကြောင့်ရုပ်ခန္ဓာတွေဖြစ်တာဟုတ်လားနာမ်ခန္ဓာတဲ့နေရာမှာဒီနေရာမှာစိတ်ပေါ့ဟုတ်လားအခုနပြောကြတဲ့ကံရဲ့စိတ်ရဲ့ဥဒုရဲ့အာဟာရရဲ့အဲ့ဒီလေးမျိုးထဲမှာဟောဒီနာမ်ဆိုတာတခြားလားစိတ်လား စိတ်ပြောင်းလဲဖြစ်ရင်ခန္ဓာကိုယ်ပြောင်းလဲဖြစ်သွားတာပဲအာတရားထိုင်နေရင်လည်းနော်နာပါတယ်ကျင်ပါတယ်ရွှေ့ကျင်တယ်ဆိုတဲ့စိတ်ကလေးပေါ်လာရင်ဟောခန္ဓာကိုယ်လေးကဟိုဘက်တကယ်ရွှေ့ပေးရတာပဲတခြားကြောင့်ရွှေ့ပေးရတာလားစိတ်ကြောင့်ရွှေ့ပေးရတာလားစိတ်ကြောင့်ရွှေ့ပေးရတာဒါစိတ်ကစိတ်ကလည်းပြုပြင်ပေးနေတာပဲအဲ့ဒီတော့ကြည်ကြီးကြည်ရင်လည်းဘယ်လိုသဘောပေါက်ရမလဲဆိုရင်နော်လျှောက်ထိုင်ရသွားဘယ်လိုနေရာမျိုးမှာပဲဖြစ်ဖြစ်ဒါနန္တရားနဲ့ယုတ်တရားနန္တရားကလည်းခန္ဓာဖြစ်စဉ်ယုတ်တရားကလည်းခန္ဓာဖြစ်စဉ်ဘာတွေဖြစ်နေတာတော့ယုတ်နဲ့ခန္ဓာတွေဖြစ်နေတာတလန်းချင်းတလန်းချင်းလမ်းသွားနေတယ်ဘာတွေဖြစ်နေတာတော့ယုတ်နဲ့ခန္ဓာတွေဖြစ်နေတာထိုင်းနေတယ်ဘာတွေဖြစ်နေတာတော့ယုတ်နဲ့ခန္ဓာတွေဖြစ်နေတာအာဟာရသုံးဆောင်နေတယ်ဘာတွေဖြစ်နေတာတော့ယုတ်နဲ့ခန္ဓာတွေဖြစ်နေတာနော်ဇုံကလေးကင်နေတဲ့စိတ်ပေါ်တော့ဇုံကလေးကင်နေ။ကင်နေရုပ်ကလေးတွေဖြစ်တယ်နော်။အာဟာရကလေးယူကျင်တဲ့စိတ်ပေါ်တော့အာဟာရယူမိတယ်ယူကျင်တဲ့ရုပ်တွေပေါ်တယ်။ခန္ဓာဝါဆိုတွေးကျင်တဲ့စိတ်ကလေးဖြစ်တော့ရုပ်တရားကခန္ဓာဝါဆိုပုတ်မပေးရဘူးလား
။
ပုတ်ပေးရတယ်။ခန္ဓာနဲ့ရောက်တဲ့အခါကျတော့ဩလျာကြည်နဲ့အာဟာရလေးသွားတွေးတဲ့အခါမှာစားစိတ်အရသာသိတဲ့စိတ်ကလေးမပေါ်ဘူးလား
။
အရသာသိတဲ့စိတ်ကလေးပေါ်တယ်။အရသာသိတဲ့စိတ်စရာလေးတခြားလားနာလား။နာမည်ဒီလိုမဟုတ်လားမြိုကျင်တဲ့စိတ်ကလေးပေါ်တယ်မြိုချလိုက်တယ်မြိုကျင်တဲ့စိတ်ကနာမြိုတဲ့မူရာကယုတ်ဟောအာဟာရသုံးဆောင်နေရင်လည်းပဲဘာတွေဖြစ်နေတော့ယုတ်နဲ့နာနေဖြစ်နေတာပဲဘာတွေဖြစ်နေတော့အချိန်နဲ့အချိန်နဲ့မှာဒါယုတ်နာမည်ဒါခန္ဓာပဲဒါခန္ဓာဖြစ်စင်ပဲဒီလိုသိနေရအဲ့နေရင်လည်းဒီတိုင်းသိရမယ်စားနေရင်လည်းသွားနေရင်လည်းထိုင်နေရင်လည်းမတ်တရနေရင်လည်းအချိန်တိုင်းမှာသိနေရမယ်မိမိခန္ဓာကိုဆံများကနေခြေပြဘယ်နေရာကြည့်ကြည့်ရုပ်စဉ်နာမ်စဉ်ဒီလိုသိနေရအဲ့ဒါတော့သိလို့ရှိရင်အချိန်မရဘဲအချိန်မဲကြည့်ကြည့်ကြည့်တဲ့အချိန်တိုင်းမှာရုပ်နာခန္ဓာဆင်မတာကဘာမှမရှိဟုတ်ရလားဘာရှိတော့ဘယ်အချိန်မဲကြည့်ကြည့်ပေါ့နော်မျက်စိနဲ့ကြည့်မှလားဉာဏ်နဲ့ကြည့်မှလားဉာဏ်နဲ့ကြည့်တော့ကတော့ဘယ်အချိန်မဲကြည့်ကြည့်ရုပ်နာခန္ဓာဆင်မတာကဘာတွေ့မှလဲဘာမှမတွေ့ဘူးဟုတ်လားယုံနာခန္ဓာဆင်မဲ့တွေ့မယ်တခြားဘာမှတွေ့မှာမဟုတ်ဘူး။ဟောပုဂ္ဂိုလ်တ attva မြင်နေပျောက်သွားတယ်။ယောက်ျားမိန်းမဆိုတဲ့မြင်နေပျောက်သွားတယ်။ငါဆိုတဲ့ဆွဲလဲဘာပဲရှိလဲ။ယုံနာခန္ဓာဆင်သည်ငါဟုတ်ရဲ့လား။ဟု
တ်ပါဘူး။
ယုံနာခန္ဓာဆင်သည်ငါဟုတ်ရဲ့လား။ဟ
ုတ်ပါဘူး။
ငါလားယုံနာကလား
။
ယုံနာနော်။ငါလားယုံနာလား
။
ယုံနာ။အဲ့ဒီယုံနာငါပိုင်တာလားအကြောင်းကပိုင်တာလား
။ဟုတ်ပါဘူး
။ငါလည်းမဟုတ်ငါလည်းမပိုင်။ငါလည်းမဟုတ်ယုံတရားသည်ငါဟုတ်ရလားငါပိုင်ရလား နံတရားသည်ငါဟုတ်ရလ
ား
ငါပိုင်ရလ
ား
ငါမပိုင်ဘူးเนาะကိုယ်ကိုယ်ခါကိုယ်မိမိတဏ္ဍာမှာရှိနေတဲ့ယုံနာတော့ကိုယ်မပိုင်ပဲနဲ့သူတစ်ပါးတဏ္ဍာရှိတဲ့ယုံနာသွားပိုင်ခြင်းလို့ရပါ
မရပါဘူး
သူ့ကိုယ်လည်းကိုယ်မပိုင်ကိုယ်ကိုယ်လည်းသူ့မပိုင်ဘယ်သူ့ကိုယ်မှကိုယ်ကိုယ်တော်မှကိုယ်မပိုင်ပြောကြည့်စမ
်း
သူ့ကိုယ်လည်းကိုယ်မပိုင်ကိုယ်ကိုယ်လည်းသူမပိုင်ဘယ်သူကိုမှဘယ်သူမပိုင်ကိုယ်ကိုယ်တော်မှအတ္တတရားလားအနတ္တတရားလားအေးအဲ့ဒီလိုနော်ငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်နော်ငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်မျက်စိနဲ့ကြည့်လိုက်ပြန်တော့လည်းတွေးသည်မအရာသည်ငါဟုတ်ရဲ့လားငါဥစ္စာကဟုတ်ရဲ့လား ငါနဲ့ဆိုင်တာကဟုတ်ရဲ့လ
ား
နားနဲ့ကြားလိုက်ပြန်တော့လည်းငါဟုတ်ရဲ့လားငါပိုင်ရလားငါဥစ္စာကဟုတ်ရလား ငါဥစ္စာလည်းမဟုတ်ဘူးငါဥစ္စာမဟုတ်ရင်ဘယ်လိုဥစ္စာလဲအကြောင်းရဲ့အကြောင်းနဲ့အကျိုးဟုတ်တယ်မလားဘယ်လိုပိုင်လဲမေးတော့အကြောင်းကပိုင်တာဘယ်လိုပိုင်တော့အကြောင်းကပိုင်တာနော်ငါပိုင်တာလားအကြောင်းကပိုင်တာလားအကြောင်းကြောင့်ဖြစ်တဲ့အကျိုးအကြောင်းကြောင့်ဖြစ်တဲ့အကျိုးဖြစ်လာတာလေလမ်းသွားပြန်တော့လဲတလားချင်းတလားချင်းသွားနေပြန်တော့လဲအကြောင်းကြောင့်ဖြစ်တဲ့အကျိုးဖြစ်လာတာလေးကအကျိုးအကျိုးဖြစ်လာတာလေးကဘာကြောင့်ဖြစ်အကြောင်းကြောင့်ဖြစ်ဒါကြောင့်မလို့အကြောင်းနဲ့အကျိုးထိုင်နေပြန်တော့လဲအကြောင်းနဲ့အကျိုးစားနေပြန်တော့လဲအိပ်နေပြန်တော့လဲဘယ်အချိန်မဲမဆိုပါနဲ့ပါလဲအကြောင်းကျိုးဆိုတာပုဂ္ဂိုလ်တ attva လားယုံနာလားယုံနာဆိုတာတခြားလားခန္ဓာလားအဲ့ဒီခန္ဓာတမျိုးတည်းဖြစ်နေတာလားထက်ကထက်ကစားထုတ်ဖြစ်နေတာထက်ကထက်ကစားထုတ်ဖြစ်နေတာကို ပါဠိလိုဘယ်လိုခေါ်မလဲတန်တတိပါဠိလိုမြန်မာလိုယုံနာအစဉ်ခန္ဓာအစဉ်ဟုတ်လားကြောင်းကျိုးဖြစ်ပြက်ခန္ဓာအစဉ်အာစဉ်လဲကြောင်းကျိုးဖြစ်ပြက်ခန္ဓာအစဉ်ကြီးပဲရှိတယ်ဘာမှမရှိဘူးเนาะငါလည်းမဟုတ်ဘူးငါဥစားလည်းမဟုတ်ဘူးငါသားလည်းမဟုတ်ငါသမီးလည်းမဟုတ်ငါဇနီးငါခင်မဘာမှမဟုတ်ဘူးဘာတွေဖြစ်နေတာလဲကြောင်းကျိုးဖြစ်ပြက်ခန္ဓာအစဉ်တွေသာဖြစ်နေတယ်ဟုတ်လားအဲ့ဒီတော့ကြောင်းကျိုးဖြစ်ပြခန္ဓာစင်နေတာဖြစ်နေတယ်ဆိုတာကိုအခုလိုတရားနာလို့သိတဲ့အသိတွေမကဘူးเนาะကိုယ်တိုင်ကိုကိုဉဏ်နဲ့သိအောင်ကြိုးစားရမယ်ဟုတ်လားတရားနာလို့သိအောင်လောက်နေတော့မလုံလောက်ဘူးเนาะလုံလောက်ပါမလားမလုံလောက်ရပါလေကိုယ်တိုင်သိအောင်ကြိုးစားရအောင်ပဲကိုယ်တိုင်သိအောင်ကြိုးစားရအောင်ပဲဆိုထိုင်တဲ့ဣရိယာပုတ်မှာရှိတဲ့ယုံနာခန္ဓာစင်ကိုဒါယုံနာခန္ဓာစင်ပါပဲလို့သိကျင်ရင်ထိုင်တဲ့ဣရိယာပုတ်မှာသတိပ္ပံကင်းပြီးတော့ကြည့်ပေါ့ဟုတ်လားသွားနေတော့အခိုက်အတန့်ကာလမှာဒါယုံနာခန္ဓာစင်ပါပဲလို့သိကျင်ရင်သွားနေတော့အခိုက်အတန့်ကာလမှာသတိပ္ပံကင်းပြီးတော့ကြည်သွားနေတော့ကာလမှာသတိပ္ပံမကင်းဘဲနဲ့သာနေလိုက်မယ်ဆိုသွားနေတဲ့အခိုက်အတန့်ကာလယုံနာခန္ဓာစင်ဖြစ်နေတာပါပဲလို့သဘောပေါက်ပါမလားသွားနေတော့အခိုက်အတန့်ကာလယုံနာခန္ဓာစင်နေဖြစ်နေတာပါပဲလို့မသိဘူးသဘောမပေါက်ဘူးဆိုရင်စိတ်ထဲမှာဘာအစွဲဝင်လာမလဲငါသွားတယ်ဟုတ်လားငါသွားတယ်ဆိုတခြားလားဒိဋ္ဌိလားဒိဋ္ဌိဒိဋ္ဌိကိလေသာတွေတခြားပုံမဲ့ကိလေသာလားအပယ်လေးပါပုံမဲ့ကိလေသာလားအပယ်လေးပါပုံမဲ့ကိလေသာဒီလိုဆိုရင်ငါသွားတယ်ငါလာတယ်ငါစားတယ်ငါကြည့်တယ်ငါကြားတယ်အဲ့ဒီငါဇွဲလေးနဲ့နေရာတကာမှာသုံးသပ်နေတဲ့ပုဂ္ဂိုလ်ဒီဘယ်သွားဖို့ခြေလှမ်းလှမ်းနေတာလဲအပယ်သွားဖို့ခြေလှမ်းလှမ်းနေတာပဲဒီလိုမလားတလားချင်းတလားချင်းသွားတဲ့နေရာမှာဒိဋ္ဌိနဲ့သွားမှလားဉာဏ်နဲ့သွားမှလားဒိဋ္ဌိနဲ့သွားရင်ငါသွားတယ်ဒိဋ္ဌိနဲ့သွားရင်ငါသွားတယ်လို့ဖြစ်မှာပေါ့ဒိဋ္ဌိနဲ့သွားရင်ငါသွားတယ်ငါသွားတယ်ဆိုပြန်သွားတာလေဉာဏ်နဲ့သွားလို့ရှိရင်ငါသွားတာလားယုံနဲ့နေသွားနေတာလားယုံနဲ့သွားနေပါတယ်ဆိုရင်ဘယ်လိုနဲ့သွားတာလဲဉာဏ်နဲ့သွားဉာဏ်နဲ့သွားရင်ဘယ်သွားမှာလဲနိဗ္ဗာန်သွားမှာဟုတ်ရဲ့လားဉာဏ်နဲ့သွားရင်ဘယ်သွားမှာလဲဒိဋ္ဌိနဲ့သွားရင်ငါသွားတယ်ဆိုရင်ဘာနဲ့သွားတာလဲပဲသွားမလို့လဲယုံနာခန္ဓာတွေသွားနေတာပါဆိုရင်ဘယ်လိုနဲ့သွားတာလဲပဲသွားမလို့လဲနိဗ္ဗာန်သွားမလို့ဒါကြောင့်မလို့သွားနေတော့လဲဉာဏ်ဥစည်းပါသတိပ္ပဏကိမ့်ပါနော်စားနေတော့လဲဉာဏ်ဥစည်းပါသတိပ္ပဏကိမ့်ပါဘယ်လိုအချိန်မျိုးပဲဖြစ်ဖြစ်နော်သတိလက်လွတ်သွားတာနဲ့တကယ်နဲ့ငါပါသွားပြီငါပါသွားရင်ပဲသွားမှာလဲပဲသွားမှာနော်သတိလက်မလွတ်စေဘဲနဲ့ဉာဏ်ကလေးဥစည်းပြီးတော့နေရာတကသတိပ္ပဏကိမ့်ကြပါသွားတယ်လာတယ်စားတယ်တောက်တယ်အချိန်တိုင်းအချိန်တိုင်းမှာတတိကိန်းပြီးတော့နေလို့ရှိရင်တတိကိန်းနေနေမြတ်ရှေ့ကတတိကသွားရင်ညံကနောက်ကလိုက်ပါလိမ့်မယ်ညံကလေးလိုက်လာရင်အဲ့ဒီညံနဲ့ရှင်တဲ့ပုဂ္ဂိုလ်ညံနဲ့သွားနေတဲ့ညံနဲ့စားနေတဲ့ပုဂ္ဂိုလ်သည်ဘယ်သွားတဲ့အသွားတော်ဘယ်သွားမဲ့အစားတော်အေးအဲ့ဒါကြောင့်မလို့နိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်ခန္ဓာဖြစ်စဉ်ကိုညံကလေးနဲ့မြင်အောင်ရှင်မသုံးသကြပါလို့တိုက်တွန်းရင်သာဓုခေါ်တော်ကြအောင်စို့အေးဂျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဖွယ်တင့်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။